Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆုမကောင်းတောင်းလိုက်ပါတယ် VOA American အတံမြန်မာပိုင်းအစီအစဉ်ကနေ2018ခုနှစ်မေလ28ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီစီတိုင်းဒိုမီတာ24 40 52ကနေဖမ်းယူနားဆင်နိုင်ရတယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Bambis News မှာလည်းအချိန်နဲ့တပြေးညီတော်တာဆင်နိုင်ကြပါခင်ဗျာဟုတ်ပါခင်ဗျာအခုနှခင်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်တွေကိုဒေါက်ကင်မြူတက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါထရမ့်နဲ့ခင်ဂျုံတို့ကြာထစ်လာနိုင်ကြတဲ့ဒီစီဝေးအတွက်နှစ်ဖက်တာဝန်ရှိသူတွေစစ်မဲ့ဆုံးမှာဆွေးနွေးနေကြပါတယ်နိုင်ငံတကာဘာသာပေါင်းစုံအစည်းအဝေးကိုလည်းဖွဲ့တစ်ဖွဲ့ဂျပန်ပြည်နယ်မုံတော်ဒေသကိုတွားရောက်ကြည့်ရှုပါတယ်အမေရိကန်ရေဒါစက်တင်ဘော20ဟာတရုတ်ကပိုင်နယ်လို့ပြောထားတဲ့တောင်ကျိုးပင်လယ်ကျွန်းတွေနားကနေကပ်ပြီးခုံမောင်းသွားပါတယ်ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာဒီလိုဒီမနက်ခင်းတရင်နေပြီးနားဆင်ကြရမယ့်အစီအစဉ်ထဲမှာဆိုရင်တော့
ဟိုကျင်းတောင်းသားကမြေကျူတဲ့အခါကျတော့ဟိုဟာကျူပဲ့ကြတာပေါ့နော်ပဲ့ကြတော့အဲ့ပဲ့ကြတဲ့အောက်ကကျင်းထဲမှာကလည်းကျင်းကလည်းအဲဆုံးပြေမရတော့လောက်ပဲ့တာဟု
တ်သာကမြို့နယ်အတွင်းရွှေမော်မှာရွှေချင်းတူးနေစဉ်မြေပြိုကျလူသေဆုံးမှုဖြစ်ရတဲ့အကြောင်းဒေသခံတို့ပြောပြတော့တာပါတရင်လွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်ဒါ့ပြင်အင်းစိန်မှာကျင်းပတဲ့မဘာသာအဖွဲ့ရဲ့နှစ်ပတ်လည်ညီလာခံအကြောင်းကိုလည်းကြားရဖို့ရှိပါတယ်ဒီနောက်တော့အပတ်စဉ်မြမအကြီးတွစ်ဆုံမြေမြကန်အစီအစဉ်မြမပီကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြီးတွင်သုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ဖင်မျိုးသက်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
တမရဒေါ်နယ်ထရမ့်နဲ့နော်ကိုရီးယားကောင်ဆောင်ခင်ဂျွန်တို့ကြားဖြစ်လာနိုင်ခြေရှိတဲ့ဒေသစည်းဝေးနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်နဲ့နော်ကိုရီးယားတာဝန်ရှိသူတွေတနင်္ဂနွေနေ့ကကိုရီးယားနိုင်ငံအကြားစစ်မဲ့ဆုံးမှတွေ့ကြပါတယ်သမရထမှာပြီးခဲ့တဲ့ကြာသပတေးနေ့ကပဲထိပ်တီးအစည်းအဝေးကိုဖျက်လိုက်ပြီးတဲ့နောက်အခုတော့စီစဉ်ထားတဲ့အတိုင်းစင်ကာပူမှာဇွန်လ10ရက်နေ့လို့ဖို့တိတ်ကိုဖြစ်လာွယ်ရှိနေပြီလို့ပြောပါရယ်။နော်ကိုရီးယားဟာတိတ်ကိုကောင်းမွန်တဲ့အလားအလာရှိပြီးဒီနေ့ကျရင်စီးပွားရေးနဲ့ဗန္ဒာရေးပိုင်းနိုင်ငံကြီးတစ်ခုဖြစ်လာမယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါရယ်။ဒီပေါ်ခင်ဂျွန်ကကျွန်တော်နဲ့သဘောတူပါရယ်။အဲ့ဒါဖြစ်လာမှာပါလို့သမရထမက Twitter မှာတနင်္ဂနွေနေ့ကရေးပါရယ်။ထိပ်တီးအစည်းအဝေးအတွက်ကြိုတင်ပြင်ဆင်တဲ့ဆွေးနွေးပွဲတွေမှာအမေရိကန်ကိုယ်စားလှယ်အဖွဲ့ကလက်ရှိဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်တမန်ကြီးဖြစ်ပြီးတောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးအောင်တဲ့ဆွန်ကင်ကဦးဆောင်ပါတယ်။ဇူနီဘွဲတွေဟာအင်္ဂါနေ့ထိကြာနိုင်တယ်လို့သတင်းတွေကပြောပါတယ
်။2016အမေရိကန်တမန်ရွေးကောက်ပွဲမှာသူ့ရဲ့မဲဆွဲအဖွဲ့ရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိမရှိရာဇဝတ်ကြောင်းဆိုင်ရာဆင်ဆန်းစစ်ဆေးမှုတွေမှာအမေရိကန်တမန်ဒေါ်နယ်ထရမ့်ကမေးခွန်းတွေကိုဖြေကြားခြင်းနေပေမဲ့သူ့ရှေ့နေတွေတဲကတယောက်ကတော့အစိုးရရှေ့နေတွေအမေကိုတမန်ဖြေကြားရင်အဆင်မပြေမှာစိုးရိမ်နေပါတယ်။အထူးဆောင်ဆိုင်မှုရောဘတ်မူလာကတမန်ကိုမေးမြန်းခြင်းနဲ့အဓိကအကြောင်းအရာတစ်ခုရှိနေတယ်လို့တမန်ထရမ့်ရဲ့ရှေ့နေဖြစ်တဲ့နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂူနန်နီက CNN သတင်းဌာနကိုတနင်္လာနေ့မှာပြောပါတယ်။ရွေးကောက်ပွဲမတိုင်ခင်လတွေအတွင်းရုရှားနဲ့ပတ်သက်မှုရှိမရှိရုရှားကိစ္စနဲ့ပတ်သက်ပြီးမူလာတိုင်ရင်ဥဆောင်ဆောင်ဆန်းနေတဲ့ FBI ညွှန်ကြားမှု James Comey ကိုတမရတယောက်နေနဲ့ဂျာဝန်တားဆီးဖို့စူးစမ်းနေတဲ့သူ့ကိုအလုပ်ဖြုတ်ပစ်တာဟုတ်မဟုတ်မေးမြန်းချင်နေတာဖြစ်ကြောင်းပြောပါတယ်ရုရှားနဲ့ပတ်သက်မှုမရှိတာမို့ပထမမေးမြန်းချင်တဲ့ကိစ္စအတွက်စိတ်မပူပေမဲ့ဒုတိယကိစ္စမှာတမရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးအပြစ်မရှိတာကိုသူသိပေမဲ့သူ့အဖြစ်အတွက်ကောက်ချက်ချတဲ့နေရာမှာအခက်အခဲတွေရှိလာနိုင်တဲ့အတွက်တမရဖြေမှာကိုမလိုလားဘူးလို့ပြောပါတယ်
အာရလနိုင်ငံမှာကိုဝင်ပြချတာကိုတင်းတင်းကြပ်ကြပ်ပြီးပင်ကန့်သက်ထားတဲ့ဥပဒေကိုဖျက်သိမ်းဖို့လူမှုစာနာခရင်ခွဲမှာတကယ်နဲ့ထောက်ခံလိုက်ကြပြီးတဲ့နောက်ပြည်ထောင်စုကြီးထရီဇာမေဟာသူ့ရဲ့ Conservative Party ဝင်ကလူတွေနဲ့ထိတ်တဲဖြစ်လာနေပါတယ်။အကြောင်းကတော့ UK နိုင်ငံထဲမှာပါတဲ့မြောက်ပိုင်းအာရလမှာကိုဝင်ပြချတာကိုအလားတူတင်းကြပ်ထားတဲ့စီမင်းစည်းကမ်းတွေကိုပြုပြင်ပြောင်းလဲရေးကိစ္စဝန်ကြီးချုပ်မေကထောက်ခံမှုမပေးတာကြောင့်ပါ။အာရလမှာတော့ဥပဒေကိုဖျက်သိမ်းရင်းထောက်ခံသူတွေကကန့်ကွက်သူအရေးအတွက်တဲ့နှစ်ဆပိုများတဲ့မဲနဲ့ဖျက်သိမ်းမှုကြသွားပါတယ်။နောက်ဆုံးမဲရလက်ကွာချချက်ဟာစနခိုင်ဝဲမတိုင်ခင်ကောက်ယူတဲ့လူလူသဘောထားစစ်တမ်းတွေကနေခံမှန်းထားတာတဲ့အများကြီးပိုပြီးကွာပါတယ်။မြောက်ပိုင်းအရာလမ်းမှာကိုဝင်ဖြတ်ချရေးဆိုင်ရာတင်းကျပ်ထားတာကိုပြသိမ့်ပြီး UK နိုင်ငံရဲ့ကျန်တဲ့ဒေသတွေကဥပဒေနဲ့တပြေးညီဖြစ်အောင်လုပ်ဖို့သူ့အစိုးရအဖွဲ့တွေကနေတောင်းဆိုတာကိုဝန်ကြီးချုပ်ထရီဇာမေးရင်ဆိုင်နေရပါတယ်။
အသက်63နှစ်ရှိပြီဖြစ်တဲ့ American သမ္မတဟောင်း George H.W. Bush ဟာသွေးပောင်ကြပြီးပင်မနှွမ်းနေတဲ့ဒဏ်ခံရတဲ့အတွက်မိန်းပြည်နယ်မှာတနင်္လာနေ့ကဆေးရုံတက်ပြီးကုသနေရတယ်လို့မိသားစုပြောခွင့်ရ Jim Macrae ကပြောပါတယ်။ဆေးရုံမှာရက်အနည်းငယ်ထားပြီးဆစ်ဆင်မယ်လို့လည်းပြောပါတယ်။မိန်းပြည်နယ်တောင်ပိုင်း Battleford ဆေးရုံမှာတက်ရောက်ကုသမှုခံယူနေတာပါ။ Mr. Bush ကသူ83နှစ်ကြာပေါင်းတင်လာတဲ့ကွယ်လွန်သူဇနီးတဲ့ Barbara Bush စာပနာအခမ်းအနားပြီးဆုံးတဲ့နောက်မေလ20ရက်မှာ 20ရက်နေမှာမိန်းပြည်နယ်ကိုရောက်လာတာပါမိန်းပြည်နယ် workers point ကမိသားစုပိုင်းနဲ့ဟာသူငယ်စဉ်ကနေရာတည်းရောက်တိုင်းနေထိုင်ခဲ့တဲ့နေရာဖြစ်ပါတယ်1962ခုနှစ်ကနေ1963ခုနှစ်တွင်သမရတောင်ဝန်ထမ်းဆောင်ခဲ့တဲ့သမရဟောင်းပေါ်ရှာပြီးခဲ့တဲ့နှစ်တွေအတွင်းဆေးရုံမကြာခဏတက်ခဲ့ရပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ5.32 kHz 9335 5.40 kHz 96835.48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီ week ကနေတနင်္လာမနေ့ဖက်တရီနေ့ကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ Religions for Peace RFP အဖွဲ့ကနိုင်ငံတကာဘာသာပေါင်းစုံအစီအမင်းကိုယ်စားလှယ်အဖွဲ့ဟာမေလ29ရက်နေ့ကမောင်တော်မြို့နယ်ကိုသွားရောက်ပြီးနေရာအသီးသီးကိုလှည့်လည်ကြည့်ရှုပါတယ်။ဒီကိုယ်စားလှယ်ဖွဲ့နဲ့အတူမြန်မာနိုင်ငံကက်သလစ်ဂိုင်းချုပ်ဆရာတော်ကာဒီနိုချားလ်စ်ဘူဦးဆောင်တဲ့ပြည်တွင်းဘာသာပေါင်းစုံကိုယ်စားလှယ်ဖွဲ့သာသနာရေးနဲ့အင်ဂျင်မှုဌာနတည်ထောင်စုဝန်ကြီးဦးအောင်ကိုလည်းအတူလိုက်ပါသွားပါတယ်။ကိုယ်စားလှယ်ဖွဲ့ဟာမောင်တော်မြို့နယ်ရင်းကလှဖိုးကောင်ကြားစခန်းတောင်ပြူလဝဲပြန်လည်လက်ခံရေးစခန်းမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံချစ်ကြည်ရေးတံတားပန်တော်ပြင်ကြီးရွာကိုင်းတော်မြို့တိုင်းရင်းသားကြီးရွာတွေကိုတွားရောက်ကြည့်ရှုပါတယ်။ဒါပြင်အစွန်းရောက်အကြံဖက်အဖွဲ့ဖြစ်အစိုးရကသတ်မှတ်ကြေညာထားတဲ့အာစာအဖွဲ့ကဖမ်းဆီးသွားပြီးပြန်လည်လွတ်မြောက်လာတဲ့ဟိန္ဒူဘာသာဝင်တွေနဲ့လည်းတွေ့ဆုံမှုမြန်ပါတယ်။နိုင်ငံတကာဘာသာပေါင်းစုံအစည်းအဝေးကိုယ်စားလှယ်ဖွဲ့ဟာမေလ24ရက်နေ့ကမြန်မာလူထုအတွက်အိပ်ဖွင့်ပေးစာတစ်စောင်ပေးပို့ထားပြီးအဲ့ဒီအထက်မှာရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့လည်းပါရှိပါတယ်။ရခိုင်ပြည်နယ်နဲ့တခြားနေရာတွေမှာကျူးလွန်ထားတဲ့ပြစ်မှုအမျိုးမျိုးကိုပြီးပြည့်စုံပြီးပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဆောင်ရေးအတွက်ပြည်ထောင်စုအစိုးရအနေနဲ့အပြည့်အဝတာဝန်ယူဖို့မိမိတို့အားပေးတိုက်တွန်းပါကြောင်းဒီလုံဆောင်မှုမှာရခိုင်မျိုးသက်တိုင်းနဲ့ခမီးကမန်နဲ့ဟိန္ဒူစတဲ့လူလူအလုံးကိုထည့်သွင်းပါဝင်စီဘူးလေပြည်တော်စုအစိုးရကိုတိုက်တွန်းပါကြောင်းအိတ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်
။မြန်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလှုပ်ဆောင်နေချိန်မှာပဲအမေရိကန်ရေးဆက်သင်္ဘောကြီး20ဒီအစိုးရပိုင်ဆိုင်ကြောင်းကြေညာထားတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ကကျွန်းတွေအနားမှာခုံမောင်းခဲ့တယ်လို့အမေရိကန်ယာရှိတွေကပြောပါတယ်။ဒါဟာမဟာဗျူဟာကျတဲ့ရေချောင်းလိုင်းရဲ့လွတ်လပ်စွာသွားလာခွင့်ကိုတရုတ်ကကန့်သတ်တယ်လို့မြင်တဲ့အတွက်အမေရိကန်ဘက်ကတုံ့ပြန်တဲ့လှုပ်ဆောင်မှုပါ။ဒီလှုပ်ဆောင်မှုတွေလတော်ကြကြိုးတင်စီစဉ်ခဲ့တာဖြစ်ပြီးအလားတူပုံမှန်လှုပ်ရှားမှုတွေလုပ်ဖို့လည်းရှိပါတယ်။ဒါပေမဲ့အခုချိန်ဟာတရုတ်နဲ့အမေရိကန်ကြားအမှားမခံတဲ့အချိန်မျိုးဖြစ်နေတယ်လို့မကြသေးခင်ကပဲအမေရိကန်ကတရုတ်ကိုမဖိတ်ခေါ်ပဲအဓိကရေချောင်းလေ့ကျင့်မှုကိုကမကစားလုပ်ခဲ့တာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်နဲ့မှာအင်းကြီးချင်းနိုင်ငံတွေဖြစ်တဲ့တရုတ်တို့နယ်မြေပိုင်ဆိုင်မှာအငင်းပွားနေတဲ့ပါရာဆဲလ်ကျွန်းစုတွေနာမှာရေမှန်12မိုင်အတွင်းမှာအမေရိကန်စစ်သင်္ဘောကြီးတွေဖြစ်တဲ့ Higgins နဲ့ Antonium တို့ရောက်နေတာဖြစ်ပါတယ်
။တရုတ်နိုင်ငံဘီဂျင်းမြို့တော် DNA ရေမြေမှာ1989ခုနှစ်ကစစ်နပ်ပြကျောင်းသားတွေကိုရေဆက်စစ်နှိမ်နှင်းချုပ်ခွဲမှု29နှစ်မြောက်နှစ်ပတ်လည်အကြိုနေ့ဖြစ်နှစ်ပတ်လည်နေ့အကြိုဖြစ်ဟောင်ကောင်ကျွန်းမှာလူရပေါင်းများစွာတနင်္ဂနွေနေ့ကစုဝေးချီတက်ကြပါတယ်။စစ်နပ်ပြတွေဟာတပါတီအာဏာရှင်စနစ်အဆုံးသတ်ရေးဆိုတဲ့ကြွေးကြော်ဆန်းနဲ့ချီတက်ကြတာပါ။တရားမင်းရင်မြင့်နှင်းဖြူခွဲမှုနှစ်ပတ်လည်အနေနဲ့တော့ဇွန်လ၄ရက်နေ့ကျရင်ဖြောင်းနိုင်ထွန်းဆုတောင်းပွဲလုပ်ဖို့စီစဉ်ထားပါတယ်။စစ်နပ်ပြတွေဟာအာဏာရှင်ဝါရဂူအန်တူကြဇွန်၄ရက်ကိုအမှတ်တရဂုဏ်ပြုကြဆိုတဲ့စာရဏီကိုကန်ဆောင်ပြီးကြွေးကြော်ဆန်းနေဩဟစ်ပါတယ်။ဒီလိုမျိုးရေးသားပြောဆိုတာဟာဥပဒေနဲ့ကန့်ညီရလားဆိုတဲ့ငြင်းကုန်ပြောဆိုတာတွေကဟောင်ကောင်ကျွန်းမှာမကြသေးခင်ကပဲရှိလာနေပါတယ်။
ဟဝိုင်းပြည်နယ် Big Island ကျွန်းမှာကီလဝေမီးတောင်ပေါက်ကွဲပြီးရေပောင်းတော်ကြချော်ရီဆီထွက်နေရကနေတနင်္လာနေ့ကတော့မြေရင်းအပူဆွမ်းအသုံးဒါဗစ်ဆန်အောင်ရှိရာအထိကိုရောက်လာခဲ့ပါတယ်။ဒီဆက်ရုံကမြေရင်းအပူဆွမ်းရယူနေတဲ့တွင်းတွေကိုတော့ချော်ရီဘူးနဲ့ပေါက်မိပြီးအဆိတ်ငွေတွေထွက်လာမှဆိုးတဲ့အတွက်ကြိုတင်ကာကွယ်ရတဲ့အနေနဲ့အကုန်လုံးကိုပိတ်ထားပြီးဖြစ်ပါတယ်။ချော်ရီဘူးတွေဟာဆက်ရုံမှာရှိတဲ့တွင်းတွင်းနဲ့ဂိုက်နဲ့200အကွာလောက်ကိုညာရင်းချင်းရောက်လာတာဖြစ်ကြောင်းဒါပေမဲ့စိုးရင်ကြမ်းရှိကြောင်းဘိုးအစုအရေးပေါ်စီမံခန့်ခွဲဌာနပြောခွင့်ရ Dave Mish ကပြောပါတယ်။ဆိုင်ုံပြောခွင့်ရ Mike Kellerkini ကလည်းအနည်းရှိတဲ့ Hydrogen Sulfide လို့အစိတ်တန်းငွေတွေထွက်လာတဲ့လက္ခဏာမတွေ့ရဘူးလို့ပြောပါတယ်။မီးတောင်ပောက်ကွဲမှုကြောင့် Sulfur Dioxide အစိတ်တန်းငွေထွက်လာမှာကိုလည်းအဓိကစိုးရင်နေကြတာပါ။ဒါကြောင့် Hydrogen Sulfide နဲ့ Sulfur Dioxide ပမာဏဘယ်လောက်ရှိနေလဲဆိုတာကိုမပြတ်ဆောင့်ကြည့်စစ်ဆေးနေတယ်လို့ပြောပါတယ်။ဆိုင်ုံတာဝန်ခံအရာရှိတွေကဒီလအစောပိုင်းမှာမီးတောင်တောင်ဘက်ချမ်းမှာရှိတဲ့အန်ဒီယားရှိတဲ့တန်းငွေဂါလန်5000ကိုဖယ်ရှားပစ်ခဲ့တယ်လို့တွင်ပေါင်း7တွင်းကိုလည်းပိတ်ပစ်ခဲ့တာဖြစ်ပါတယ်
။စနေနေ့ကကနေချန်ပီယံလိဘိုလူပွဲမှာ Real Madrid နောက်တန်းလူအသင်းကောင်းဆောင် Sergio Ramos နဲ့ဘောလုံးရှင်လူရင်ထိခိုက်ဒဏ်ရာရသွားတဲ့ Liverpool အသင်းက Egypt တိုက်စစ်မှု Mohamed Salah ကကမ္ဘာဖလားမှာကစားနိုင်ဖို့သူ့ကိုယ်သူယုံကြည်စိတ်ချထားတယ်လို့ပြောပါတယ်။ Salah ဟာပွဲချိန်26မိနစ်မှာပခုံးမှာထိခိုက်ဒဏ်ရာရသွားပြီးမိနစ်30ရောက်မှာတော့ဆက်မကစားနိုင်တော့ဘဲလူစားလေးလိုက်ရတာပါ။ အစောပိုင်းမှာတော့လီဗာပူးသင်းရဲ့နီးပြားယော်ဂန်ကလော့ကဆလာရတဲ့တန်ရာဟာပြင်းထန်ပြီးကမ္ဘာဖလားမှာကစားနိုင်မှုတောင်းမှမတိကြဘူးလို့ပြောတာကြောင့်အီဂျစ်ဘောလုံးပရိသတ်တွေအတော်လေးစိုးရိမ်သွားကြတာပါ။ဒါပေမဲ့လည်းနောက်ပိုင်းမှာအီဂျစ်ဘောလုံးဖွဲ့ချုပ်ကတန်ရာဟာပထမထင်ထားသလောက်မပြင်းထန်ပဲကမ္ဘာဖလားပွဲအမိပြန်ကောင်းလာမှာပါလို့ပြောတာကြောင့်စိတ်သက်သာရရသွားကြပါတယ်။စနေနေ့ကဘူလူပွဲမှာလီဗာပူးအသင်းဟာဆလာထွက်သွားရတဲ့အချိန်မတိုင်ခင်အထိရီယိုအသင်းကိုတိုက်စစ်ဆင်ဖိကစားနိုင်ပြီးဂိုးရမယ့်အခွင့်အရေးတွေလည်းဖန်တီးနိုင်ပါတယ်။သူထွက်သွားပြီးတဲ့နောက်မှာတိုက်စစ်လုံးဝကျသွားပြီးပွဲပြီးမှာတော့၃ဂိုးတခုနဲ့ရှုံးသွားပါတယ်။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုရုရှားနိုင်ငံကအင်ရှင်ဖြစ်လက်ခံပြီးဇွန်လ14ရက်နေ့ကစပြီးတော့တစ်လကြာကျင်းပမှာပါ။စုစုပေါင်းပွဲအရေအတွက်64ပွဲကိုရုရှားနိုင်ငံမြို့ကြီး17မြို့ကနေရာ12နေရာမှာခွဲပြီးတော့ရှင်ပိန်သွားကြမှာဖြစ်ပြီးဇူလိုင်လ15ရက်နေ့ဘူလူပွဲကိုတော့ရုရှားနိုင်ငံမှာအကြီးဆုံးအားကစားကွင်းဖြစ်ပြီးဥရောပရဲ့အကြီးဆုံးကွင်းလူထဲမှာတခွင့်ဖြစ်တဲ့မော်စကိုမြို့တော်ကပရိသတ် 8,100 ဆန်းလူစနီကီအားကစားကွင်းမှာရှင်တိုင်ကစားမှာဖြစ်ပါတယ်ခင်ဗျာ
ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေဒေါခင်မျိုးတက်တို့ကြီးညာသွားကြတာဖြစ်ပါတယ်အခုရင်ဆုံးတော့ကချင်ပြည်နယ်အတွင်းကမြေပြိုမှုသတင်းကိုမစတင်ခင်မှာမဘာတညီလာခံအကြောင်းညီဆုံးကြားပါမယ်တန်ခါမာနာယကအဖွဲ့ကြီးကမဘာတအဖွဲ့ရဲ့လှုပ်ရှားမှုအမျိုးကိုပိတ်ပင်တမ်းမြစ်ထားပေမဲ့မဘာတရဲ့လုပ်ငန်းတွေကိုအမျိုးဘာသာသာသနာဆောင်ရှောက်ရေးဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းအဖြစ်ဆက်လက်လှုပ်ရှားသွားမှာဖြစ်တယ်လို့ရန်ကုန်မြို့အင်းစင်အောင်ဆန်းတော်ရတပ်ဦးကျောင်းမှာနှစ်ရက်ကြာကျင်းပခဲ့တဲ့နှစ်ပတ်လည်ညီလာခံမှာဥဆောင်တန်ခါတော်တွေကမင်ကြားခဲ့ပါတယ်ဒါအပြင်ရခိုင်ပြည်နယ်ကပြည်ပခန့်နဲ့ပတ်သက်လို့ကုလသမဂ္ဂလူမျိုးရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝန်ရဲ့ဆောင်ရွက်ချက်တွေကိုလည်းပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပြီးမြမတက်မတော်ရဲ့ဆောင်ရွက်ချက်တွေကိုအပြည့်အဝထောက်ခံကြောင်းညီလာခံရဲ့ကြီးညာချက်ဖြစ်ထုတ်ပြန်ခဲ့ပါတယ်အကြောင်းစုံကိုမှတ်အင်ဂျင်နဲ့ပြောပြပါလိမ့်မယ်ခင်ဗျာ
လူငယ်ရဲ့၅နှစ်ကစတင်ဖွဲ့စည်းခဲ့တဲ့မဘာတာကိုအမျိုးဘာသာသာသနာဆောင်ရှောက်ရေးဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းအဖြစ်နာမည်ပြောင်းခဲ့ကြောင်းနှစ်ပတ်လည်ညီလာခံမှာအဖွဲ့ဥက္ကဋ္ဌဆရာတော်အရှင်တီလောကဘိဝင်သားကအခုလိုမိန့်ကြားခဲ့ပါတယ်
မျိုးဘာသာသာသနာဆောင်ရှောက်ရေးစွန့်ပင်ပူရင်းသာတော့မှာနှစ်ဖြစ်တော့ပြီအဲ့တော့မျိုးဘာသာသာသနာဆောင်ရှောက်ရေးကိုအကျိုးတော့ဘာမဘာသာလို့ခေါ်ခဲ့တာလို့တောင်ရှိတဲ့ပုဂ္ဂိုလ်တွေကမဘာသာကိုအတုံးမှာနေလို့ပြောတဲ့အခါမှာဒီဟာကလေးမှာဆက်နေပဲတော့ဖြစ်တာအကောင်ဆုံးပဲဆိုတဲ့သဘောမျိုးနဲ့ဆိုတော့မဘာသာဆိုတဲ့အနေနဲ့အနေနဲ့ဒီလိုမှာတော့ပဲဆက်ရတာပါအဲ့ဒီနေ့မှာတုံးနေတယ်။အဲ့ဒီဒီမမနာဆိုတဲ့နာမည်နဲ့တုံးတော့ပုဂ္ဂံပလိုက်တာပုံမြင်တဲ့နာမည်နဲ့တုံးလို့မျိုးဝါဒသာသနာဆောင်ဆောင်ကြီးကဒီလိုမျိုးဆက်နေတော့ပဲဘာမှပြောင်းလဲမှုမရှိပါဘူး။
မနေ့ဇူလိုင်လကနိုင်ငံတော်မှာရှိတဲ့မဘာတာဆိုင်းဘုတ်တွေဖြုတ်ချဖို့အပါအဝင်မဘာတာအဖွဲ့ဖြတ်သိမ်းဖို့တန်ခါမဟာနာယကအဖွဲ့ကညွှန်ကြားခဲ့ပြီးမလိုက်နာပါကအာနာဇက်နဲ့အရေးယူသွားမှာဖြစ်တယ်လို့လည်းကြေညာခဲ့တာပါ။ဒါပေမဲ့လည်းကင်းပြည်နယ်မှာအခုချိန်ထိမဘာတာဆိုင်းဘုတ်ကိုဆက်လက်အသုံးပြုနေစေဖြစ်ကြောင်းအဖွဲ့ရဲ့ဒုဥက္ကဋ္ဌဇွဲကပင်ဆရာတော်ကမိန့်ကြားပါတယ်။
ဒီလိုပြင်ပြနေမှာတော့မြေဝါဒသာသနာဆောက်ရှောက်ရေးမဘာတာဒီနာမည်ကိုဒီလိုလိုလောကမပြောင်း
နှစ်ရတာညီလာခံကျင်းပပြီးအဖွဲ့ရဲ့ကြီးညာချက်ထုတ်ပြန်ရမှာနိုင်ငံတကာဘာသာပေါင်းစုံအစ်မြင့်ကိုယ်စားလှယ်အဖွဲ့တွေရဲ့မြန်မာနိုင်ငံခီးစဉ်အတွင်းဆောင်ရွက်ချက်တွေကိုရှုတ်ချထားတယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာစစ်တပ်ကတာဝန်ရှိသူတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတည်ရေးကြိုးပမ်းချက်တွေအပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဖိအားပေးမှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်။ဒီကြီးညာချက်ဟာနိုင်ငံတကာအတိုင်းဝိုင်းလည်မှာဗုဒ္ဓသာသနာကိုညှိုးနှွမ်းစေတယ်လို့မြင်ကြောင်းအပြည့်ပြည့်ဆိုင်ရာရဟန်းတော်များအဖွဲ့ထိုင်းနိုင်ငံဆိုင်ရာတာဝန်ခံဟောင်းအရှင်သဝနာကမိန့်ကြားပါတယ
်စစ်တပ်ကတော့ဘယ်လိုနည်းနဲ့မှမရှိလာနဲ့အဲသူရက်တီချက်တိုင်းပဲသူတញ្ញခံပြီးတော့သူရဲ့ကြောထောင်နောက်ခံရဲ့အဖွဲ့ကိုသူကလည်းအမာခံအနေနဲ့ရက်တီပြလိုက်တယ်လို့ပဲဦးဇင်းတော်မြင်တယ်အခုဥစ္စာအဲသူတို့များနှခေါင်းချုပ်စီရာကဘာကြီးကနေပြီးတော့ဘုဒ္ဓဘာသာအဖွဲ့ကြီးကြီးဟာမြစ်တက္ကရုဏာကိုကြည်ထားပြီးတော့ဒါအားလုံးနဲ့ဗဟဇာတာဖြစ်တဲ့ဘာသာရေးလို့တက္ကပါလုံးကလက်ခံထားတဲ့ဥစဉ်တို့ခေါ်တာဘာသာ။အောင်ချင်းချင်းလေးတွေမှာဘယ်သူနဲ့မှမတည့်တဲ့ဘာသာရေးလို့ကိုယ့်ဘာသာကိုသိခါချတယ်လို့ဖြစ်တယ်လို့ပဲဥစဉ်တို့မြင်ပါတယ်
။မဘာသာလှူရှားမှုကိုမဟာနာကဆရာတော်ကြီးတွေပိတ်ပင်တားမြစ်ခဲ့တဲ့အဓိကအကြောင်းရင်းမှာလူမျိုးဘာသာခွဲခြားမှုအပေါ်အခြေခံတဲ့အမုန်းတရားတွေကိုဟောပြောတာအထီးကျုံစုပူမှုတွေဖြစ်စေတာစတဲ့လှုပ်ဆောင်ချက်တွေအပြင်တန်ဃာတုညီညွတ်မှုကိုပြိုကွဲစေတာကြောင့်ဖြစ်တယ်လို့ဆိုပါတယ်ရှင်။
မင်းအင်ဂျင်နီယာမှာအခုတော့ကချင်ပြည်နယ်ဘက်ကအခြေအနေဆက်ပါမယ်။ကချင်ပြည်နယ်မိုးညင်းခရိုင်တွေကရွှေလုတ်ကွက်နဲ့ကြောက်စင်းတွင်းလုတ်ကွက်တွေမှာမေလ26ရက်နေ့တရက်ထဲမှာမြေပြိုမှုကြောင့်လူ3ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရသူ9ဦးထက်မနည်းရှိခဲ့ပါတယ်။အင်းတော်ကြီးဒေသထဲမှာရွှေမော်ကနေမြေချင်းပြိုကျပြီးတော့2ဦးပိတ်မိသေဆုံးခဲ့ရတယ်လို့ဖားကန့်ဒေသမှာလည်းမြေစာပုံပြိုကျတဲ့အတွက်ရေမစေးကြောက်ရှာဖွေသူ2ဦးသေဆုံးခဲ့ရပါတယ်။အကြောင်းစကားမအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
ကချင်ပြည်နယ်ဖားကန့်မြို့နယ်ဝေခါကျေးရွာမှာရှိတဲ့ရတနာကျဲကုမ္ပဏီလုပ်ွက်မှာကဘာပြိုကျပြီးလူသေဆုံးမှုတွေဒဏ်ရာရမှုတွေရှိခဲ့ကြောင်းဒေသခံတဦးဖြစ်တဲ့ကိုစော်မိုးထက်ကပြောပြပါတယ်
။ဟိုသူကဟိုကျင်းတန်းသားကမြေကျူတဲ့အခါကျတော့ဟိုဟာကျူပဲ့ကြတာပေါ့နော်ပဲ့ကြတော့အဲ့ပဲ့ကြတဲ့အောက်ကကျင်းထဲမှာကလည်းကျင်းကလည်းအဲဆုံးပြေဆရာတော့လောက်နဲ့တာ ਉਹ
ဟုတ်
အဲ့ထဲမှာကြီးရအကြည့်ရှိတယ်။သူကြီးတဲ့ဟိုအဲ့ကမြေဝေကြီးနဲ့ပြုတ်ကြတဲ့အခါကျတော့ကြီးရကမှကြီးရပြုတ်ကြပြီးကြီးရကကားကပါကောင်းဝင်တယ်ရိုက်ကြည့်တာလေကြီးလုံးကအဲ့လိုရိုက်ကြည့်တော့တယောက်တီးသွားတာခဏယောက်လောက်ခဏယောက်လောက်ဖယ်ရရတယ်အဲ့ရွှေတူးတို့မမုံကန်မမုံကန်ဟိုတလောတော်ကသူကချင်းပြည်နဲ့တရံဂါတအဖွဲ့နေပြဟိုးတွေအများကြီးထားနေကြတာရွှေရှုပ်တဲ့စီရလေအင်းတော်ကြီးတက်လက်နဲ့အင်းတော်ကြီးကြားကိုမမုံကန်ခေါ်ရတယ်အဲ့ဒီမှာလည်းတယောက်တီးတယ်ဟုတ်အဲ့ဒါကတော့သူက
မီလာ26ရက်နေ့မှာပဲအင်းတော်ကြီးဒေသလုံတုံးနယ်မြေမမုံကန်ကျေးရွာအနောက်ဘက်မှာရှိတဲ့ရွှေမော်မှာလဲတနိုင်တစ်ပိုင်းရွှေတူးဖော်နေစဉ်မြေကျင်းပြိုကျပြီးမရက်ကန်ကျေးရွာကအသက်18နှစ်အရွယ်အမျိုးသားတဦးနဲ့စင်ပြူကုန်းကျေးရွာကအသက်22နှစ်အရွယ်အမျိုးသမီးတို့တေဆုံးမှုဖြစ်ခဲ့ပါတယ်။ဒီလထဲမှာပဲကချင်ပြည်နယ်ဖားကန့်ကြောက်စိမ့်ဒေသစိတ်မှုအုပ်စုဝေခါမော်ကျေးရွာကကြောက်စိမ့်တည့်ရွက်ကုမ္ပဏီလုပ်ွက်အတွင်းမှာကြောက်စိမ့်ကဘာပြိုကျခဲ့တာကြောင့်ရေမစေးကြောက်ရှာဖွေသူ14ဦးတေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူတွေလည်းအများအပြားရှိခဲ့ပါတယ်။ဖားကန့်နဲ့အင်းတော်ကြီးဒေသမှာမြေပြိုကျတာကြောင့်အသေးအပြောက်စီးရင်နဲ့ပတ်သက်လို့ကချင်ပြည်နယ်မိုးညင်းခရိုင်ကရဲစခန်းတွေကိုမေးမြန်းခဲ့ပေမဲ့အသေးအပြောက်သတင်းတွေကတော့မှန်ကန်ကြောင်းပြောပြခဲ့ပါတယ်အသေးစိတ်ကိုတော့ပြောမပြနိုင်သေးဘူးလို့ဆိုပါတယ်ကချင်ပြည်နယ်မှာကြောက်စိမ့်တူးဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာယာနဲ့ချီပျောက်ဆုံးမှုတွေရှိတယ်လို့တခါတရံမှာတော့ဒါစင်နဲ့ချီပြီးပျောက်ဆုံးသေဆုံးနေကြရတာပဲဖြစ်ခဲ့ရတာပါကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူးဖော်မှုတွေကြောင့်ဖြစ်လာတဲ့လူသက်ပေါင်းများစွာဆုံးရှုံးမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီကံမဲ့ကြောက်စိမ့်တူးဖော်မှုတွေကိုအစိုးရတင့်နေနဲ့စီကံတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘာဝပတ်ဝန်းကျင်ရေလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်တည်းကတောင်းဆိုထားပါတယ်ရှင်
မအေးမှာတရင်ပေးပို့ထားတာဖြစ်ပါတယ်အခုတော့မြမရေဆွေးနွေးကမ်းကိုတင်ဆက်ပါမယ်ထိုင်းမြန်မာနယ်စပ်လက်ရှိဒုက္ခသည်များအခြေအနေကိုသဘောထားကွန်ဆော်တီယံအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီတောင်ဆင်နဲ့မတ်အင်ဂျင်နဲ့တွေ့ဆုံမိမြင်ထားတာကိုနားဆင်ပါခင်ဗျာ
ဒီကမ္ဘာ့ဆုံးမိခင်လာကအခုလက်ရှိဒီထိုင်းနဲ့မြန်မာနယ်စပ်မှာရှိနေတဲ့ဒုက္ခသည်တွေပေါ့နော်သူတို့ရဲ့အခုအခြေအနေကဘယ်လိုရှိလဲဘာဖြစ်လို့ဆိုတော့ဆယ်လီကိုရိုင်းကလည်းဒီဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ထိုင်းမြန်မာမှာရှိတဲ့ဒီဒုက္ခသည်တွေအတွက်ပေါ့နော်25နှစ်ကျော်လောက်အလုပ်လုပ်ကိုင်သူတအူးအနေနဲ့အခုလက်ရှိသူတို့ရဲ့အခြေအနေကိုဘယ်လိုမြင်ရလဲရှင
် So there are currently around 93
ထိုင်းမြန်မာနယ်စပ်စခန်း9ခုမှာလက်ရှိဒုက္ခသည်ပေါင်း 9,300 ကျော်နေထိုင်နေပါတယ်။လူများစုဟာအဲ့ဒီဒုက္ခသည်စခန်းတွေမှာနှစ်ပေါင်း30လောက်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့လွန်ခဲ့တဲ့9နှစ်ကျော်ကစပြီးဒုက္ခသည်တွေဟာမြန်မာနိုင်ငံပြန်ဖို့ပြင်ဆင်ခဲ့ကြပါတယ်။သူတို့တွေဟာမြန်မာနိုင်ငံမှာအရက်သားအစိုးရကိုအာဏာလွှဲပြောင်းခဲ့တဲ့အခြေအနေတွေကစလို့အခု NLD အရက်သားအစိုးရလက်ထက်ထိဖြစ်ခဲ့တဲ့ပြောင်းလဲတွေကိုလေ့လာနေခဲ့ကြတာပါ။လက်နက်ကင်တိုင်းရင်းသားအဖွဲ့တချို့ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးခဲ့တာတွေကိုလည်းတွေ့မြင်ခဲ့ရပါတယ်။နောက်ပိုင်းမှာလည်းမြန်မာနိုင်ငံတောင်ပိုင်းအခြေစိုက်အဓိကတိုင်းရင်းသားလက်နက်ကင်အဖွဲ့ကြီးတခုထပ်ပြီး NCA မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ဖို့ပြင်ဆင်ရေးကိစ္စမှာဒီလိုအပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးတာတွေဟာအဆပြေစေပါတယ်။ဒါပေမဲ့လို့တကယ်နေရပြန်နိုင်တဲ့အခြေအနေတွေမရှိသေးပါဘူး။လူငယ်တွေ9နှစ်ကျော်ကာလအတွင်းဒုက္ခသည်ပေါင်း 18,000 လောက်မြန်မာနိုင်ငံကိုပြန်သွားခဲ့ကြပြီဖြစ်ပေမဲ့တကယ်ပြန်သွားဖို့အခြေအနေအတွက်ဆိုရင်အလိုနှေးကွေးတယ်လို့ပြောရမှာပါ။ပြည်တွင်းမှာဖြစ်နေတဲ့အခြေအနေတွေကိုဒုက္ခသည်တွေအလွန်ကိုသတိထားစောင့်ကြည့်နေကြတာပါ။
Uh-huh.
ခု Sally ပြောသွားတဲ့တည်းမှာဟိုတိုင်းပြည်မှာပေါ့နော်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေအနေနဲ့ရှိလာတယ်။ဥပမာဒီတိုင်းနာလက်နက်ကိုင်အဖွဲ့တချို့ကလည်းအစိုးရနဲ့ဒီ NCA စာချုပ်ပေါ့လေအဲ့လိုမျိုးတွေလက်မဲ့ရေးထိုးတာရှိတယ်။အခုဒီဒုက္ခသည်တွေနေရရင်ပြန်ဖို့ကိစ္စမှာနော်ဒီအခုစပြီးလုပ်နေတယ်ဒါပေမဲ့အခုချိန်ထိဒီဒုက္ခသည်တွေကသူတို့နေရရင်ကိုဟိုဟိုဘယ်လိုပြောမလဲရသလောက်ပေါ့နော်မပြန်နိုင်သေးတာသူတို့ခုဒုက္ခတွေအများစုဟာသူတို့နေရက်ကိုမပြောင်းနိုင်သေးတာဘာကြောင့်လဲရှင
် I think many of the people in the camps they came in
ထိုင်းနိုင်ငံဘက်ချမ်းကဒုက္ခတွေစခန်းကိုရောက်လာသူတွေဟာသူတို့ဒေသမှာပဋိပက္ခတိုက်ပွဲတွေကြောင့်ထွက်ပြေးလာခဲ့သူတွေပါအခုမြန်မာနိုင်ငံတောင်ပိုင်းမှာအပြစ်ခတ်ရစဲရေးသဘောတူထားကြပေမဲ့ငြိမ်းချမ်းရေးမရသေးပါဘူးဒုက္ခတွေတွေအနေနဲ့ကြာတော့လဲစစ်တပ်ကသူတို့ရွာတွေထဲမှာရှိနေတော့နောက်ပြီးစစ်တပ်ကကြီးစိုးနေစေဆိုတာကိုတွေ့မြင်နေကြရတာပါသူတို့လိုချင်တာကတကယ်လက်တွေ့အောက်ခြေမှာအပြောင်းလဲကိုမြင်ချင်ကြတာပါသူတို့ရွာတွေမှာစစ်တပ်အခြေစိုက်တာတွေကိုရုတ်သိမ်းစေချင်ကြပါတယ်သူတို့နေရပြန်တဲ့အခါမှာသူတို့ဘဝတွေမိသားစုတွေအတွက်ကောင်းမွန်တိုးတက်အောင်လုပ်ကိုင်နိုင်ပြီးအကြောက်တရားမရှိတဲ့အခြေအနေကိုရကျင်ကြတာပါပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေမှာနေထိုင်ခဲ့ကြသူတွေအတွက်ယုံကြည်မှုတွေရဖို့နှစ်ပေါင်းများစွာကြာအောင်အချိန်ယူတည်ဆောက်ရပါတယ်
အဲ့ဒီဒေတာတွေမှာအဲ့ဒီနေဆက်ကဒီတိုင်းသားတွေရဲ့ဒေတာတွေမှာအဓိကကစစ်တပ်ကလွှမ်းမိုးနေတုံးလားစစ်တပ်ရဲ့သဘောထားမပြောင်းလဲသေးဘူးလားဆိုတော့သူတို့ရဲ့အခုဒီစစ်တပ်ရဲ့ပေါ့နော်ဟိုအဓိကအဲ့ဒီမှာဟိုပြန်ပြီးတော့ဒုက္ခတွေပြီးပြန်ပြီးတော့နေရာချထားရေးအတွက်အဓိကစိန်ခေါ်မှုတွေအခက်ခဲတွေကဘာတွေလဲရှင
် I think the key the fundamental issue
ကျွန်မအမြင်အရပြောရမယ်ဆိုရင်အဓိကအခြေခံကြဆုံးကတော့အဲ့ဒီဒေတာတွေမှာစစ်တပ်တွေရှိနေတာဖြစ်ပါတယ်ပြီးတော့အနာဂတ်အတွက်ခိုင်မာတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့သဘောတူညီချက်ရဖို့ဖြစ်ပါတယ်ဒါပေမဲ့လည်းသဘောတူညီချက်ရရင်သာမဟုတ်ပဲအောက်ခြေလက်တွေအပြောင်းအလဲလိုအပ်ပါတယ်ဒုက္ခတွေအများစုဟာမြို့ပြနဲ့ဝေးပြီးပညာရေးကျန်းမာရေးစောင့်ရှောက်မှုနဲ့ကျေးရွာတွေကဖြစ်ပါတယ်ဒီလူတွေဟာမိသားစုတွေနဲ့အတူသူတို့နေရပြန်လာပြီဆိုရင်သူတို့ကလေးတွေအတွက်ပညာရေးသာမကကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်မှာဖြစ်ပါတယ်။နောက်ပြီးလောက်ကိုင်းစားတောက်ဖို့မြေယာတွေလိုအပ်မှာပါ။လေဟာစိုက်ပျိုးမှုအဓိကထားတဲ့တိုင်းရင်းသားကျေးလက်ဒေသတွေကနေလာကြသူတွေဖြစ်ပြီးအဲ့ဒီဒေသတွေမှာဖွံ့ဖြိုးတိုးတက်မှုတွေစတင်နိုင်တာမျိုးလည်းမတွေ့ရသေးပါဘူး
။ဆိုတော့အခုလက်ရှိဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရရဲ့အခန့်ကဏ္ဍပေါ့နော်။ဒီဒုက္ခသည်တွေနေရာပြန်လဲခြားထားရေးမှာသူတို့ရဲ့အစိုးရရဲ့အခန့်ကဏ္ဍရောဘယ်လိုမြင်လဲရှင
့် I think we have to say at a local level there is a lot of dialogue
ဒေသဆိုင်ရာဘိုင်းအရာပြောရရင်ဒေတာအာနာပိုင်တွေနဲ့တွေ့ဆုံဆွေးနွေးမှုအတော်များများကိုတွေ့ရမှာဖြစ်ပါတယ်။ဒါပေမဲ့နေရပြန်လာမဲ့ဒုက္ခသည်တွေကိုပြန်ပြီးနေရာချထားမပြီးခင်မှာမူဝါဒပိုင်းဆိုင်ရာအတွက်ဆွေးနွေးမှုတွေလုပ်ဖို့အများကြီးလိုအပ်နေပါတယ်။နေရာကိစ္စနဲ့ပတ်သက်ရင်အကြောင်းအရာတော်တော်များများရှိပါတယ်။လေယာဉ်တွေတင်ခံထားရတာ၊စီးပွားရေးလုပ်ငန်းရှင်တွေကနေရာတွေတင်ယူတာ၊နောက်ဒုက္ခသည်တွေအရင်ကနေထိုင်ခဲ့တဲ့နေရာတွေမှာလူအစ်တွေလာရောက်နေထိုင်နေကြတာဒါမှမဟုတ်လမ်းတွေအဖြစ်ဖောက်လုခံရတာစတဲ့အပြောင်းလဲတွေဖြစ်နေပါတယ်။ဒါကြောင့်နေရပြောင်းမဲ့သူတွေကိုပြန်လည်နေရာမချခင်မှာနေရာနဲ့ပတ်သက်တဲ့မူဝါဒဆိုင်ရာဆွေးနွေးပြောဆိုမှုတွေပထမဆုံးအနေနဲ့လိုအပ်ပါတယ်။ဒီအတွက်လည်းအချိန်ယူဖို့လိုပါတယ်။ဒေသဆိုင်ရာဘိုင်းရောနေပြည်တော်ကဆုံးဖြတ်ချက်ပေးနိုင်သူတွေနဲ့ပါဆွေးနွေးမှုတွေလိုအပ်ပါတယ်။
dialogue and policy အခြားတစ်ဖက်ကကြည့်ပြန်ရင်လေဒီဒုက္ခသည်တွေအတွက်ပေါ့နော်ဒုက္ခသည်တွေကိုယ်တိုင်နေရပြန်ဖို့အတွက်သူတို့ကိုဘလို့အားပေးတာမျိုးပေါ့နော်သူတို့ပြန်လာခြင်းအောင်ဘာတွေဆောင်ရွက်တင်တယ်လို့မြင်လဲရှင
် I think one of the things that's important is it's not just about the
အဓိကအရေးကြီးဆုံးလို့ကျွန်မမြင်တာကဒုက္ခသည်တွေပြန်ဖို့ဆိုတဲ့အချက်တသက်မဟုတ်ပါဘူးနှစ်ပေါင်း20လောက်ဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့သူတွေအသက်ရှင်လျက်ပြန်လာကြမှာဖြစ်ပါတယ်အထုပ်ပိုးတွေပြင်းနေဆက်ဖြတ်ပြီးဘဝတစ်ကိုစတင်ဆိုတာမျိုးတွေမလုပ်နိုင်ပါဘူးအကူအညီတွေလိုအပ်ပါတယ်ရေတို့အတွက်မဟုတ်ပဲဒုက္ခတွေတွေသူတို့ဘဝပြန်လည်တည်ဆောက်နိုင်တဲ့ရေရှည်အကူအညီမျိုးလိုအပ်ပါတယ်နေရပြန်မဲ့ဒေသမှာအတက်မွေးဝန်းကျောင်းတွေလုပ်ကိုင်နိုင်ဖို့အကူအညီလိုပါတယ်နောက်နေရပြန်လာမဲ့ဒုက္ခတွေတွေအတွက်စားနပ်ရိက္ခာအထောက်ပံ့လိုမျိုးလူသားချင်းစာနာမှုအကူအညီတွေကနဦးဆာမှာလိုပါတယ်သူတို့အခြေချမဲ့နေရာမှာရှိနေတဲ့လူမှုအတိုင်းဝိုင်းတိုးတက်အောင်အထောက်အကူတွေပေးရမှာဖြစ်တယ်။အဲ့တော့ပြန်လာမဲ့သူတွေအတွက်တက်တက်မဟုတ်ပဲသူတို့ကိုလက်ခံမဲ့လူမှုအတိုင်းဝိုင်းကိုလည်းထည့်သွင်းစဉ်းစားရမှာဖြစ်တယ်။အဲ့ဒီနေရာတွေမှာအရင်နှစ်ပေါင်းများစွာကလေးကအကူအညီထောက်ပံ့တွေရရှိခဲ့ရမှာမဟုတ်ပါဘူး။ Dajo Aji Rima, Yishi Kaimabi, Pumpio, Totame, Seamanry Lubare. Now Pianlame, Doka Devi in it, through Niame Yama, she needed Lubu Taiwan Alone, Sasaya Male, Jira, now Mune, a sin like Tabi, Sawya Piama Pipare, Damare, Tururi, Boa, Piane, Tura Yama, Atau Yama Pipare.
So, a cool D, Nimanangay, D, Ninja, Tissimabono, Nanganagaye, Alushini, Nanganaga, Taiwanga, Nibiro, through Nguiji Yao, Taupanari, Shinide, so raw a cool D, Dokaderi, Niepian Yibono, D, Time Yaman is a Mashi, Dokaderi, Niepian Yimao, or D, Nanganagai, Taiwan Baka, Nguiji Yao, the Taku Ni, or Kuchini, a Balushi Leshi.
Most of the people who have returned, so. We estimate approximately somewhere between 16 to 18 people who have returned.
A cool as she chaining maro, the char doka de repiambo, seasoning a mum she de babu. The mapi will be engine doka de relation ibare. Throughout a napi roy a quintujago, sangzani jaraba. Nanganga Taiwan vega, taupan we so ye, the pasalongo, guni bo lua bare. Doka des candy man, nanganga a Taiwan ye, taupan muria, a lo ye babare. Nimanango manka net chaining young ma pianai bo. Doka des kama sapi ni tai na ye, nengen yai taupa muri lua bae. Guche ma mima soya bega asintin pim ni bu suragaro tin shabare. Now daima lenega in pori begale asintin pim ni di babu. Tai soya begaro, mima soya bega asintin pilavi lo, biome chingo, say she shine sauni bae. Dajang tai na yama shi a doka des kanima, sapi shini duri dre taupa muga ye chi bae. သူကစကန်နဲ့မှာပဲနေကြရတဲ့အတွက်အထောက်ပံ့နေပေါ်မှာမိခိုးနေကြရပါတယ်။နောက်ပြီးမြန်မာနိုင်ငံရှေ့တောင်ပိုင်းကတိုင်းရင်းသားဒေသတွေမှာရှိတဲ့ကျေးလက်ရွာတွေဖုံဖြိုးတိုးတက်ဖို့နိုင်ငံတကာအတိုင်းဝိုင်းတာကအစိုးရရဲ့အကူအညီတွေလိုအပ်နေပါတယ်။အခုလက်ရှိမှာအစိုးရထိန်းချုပ်ထားတဲ့မြို့ပြနေရာအများစုကိုပဲသူတို့အဓိကထားကူညီနေပါတယ်။ကျေးလက်ဒေသတွေမှာဒေသခံအတိုင်းဝိုင်းနေနဲ့
လူလူချေပြုတ်ဖွဲ့စည်းတွေကအတစင်အကူအညီတွေရောက်ရှိဖို့လိုအပ်နေပါတယ်။ဒါဆိုလို့ရှိရင်ဒီထိုင်းမြန်မာနယ်စပ်မှာရှိနေတဲ့ဒုက္ခတွေဒီအပေါ်မှာလက်ရှိဒီထိုင်းအစိုးရရဲ့သဘောထားကိုဘယ်လိုရှိလဲရှင့် There's no formal agreement for return of refugees. So with the 70 who returned, it was just for that 70 people. At the moment, they're waiting for another
Myanmar government UNHCR Doka deri near Pian Yima, UNHCR ga, Bubang kuni peye a kangana mabe shibare. Dabi me di the board to nijekale, a gaunte po nine jim shibi babu. A gulolo sema, o sune chibi pian bobo, a chimio de bulu bira maba. De o chime pipi, midazu a light be pipi, through sanda ya pianjin du rego, a kuni peye pipare. Tai soya garo, doka deri nebo, tining and bema, secondary season beta ze pite. Maja de Kimaro, Tiny Mima Suyaja, Anaga, Doka Deri, near Pian Yikisa, Suin Webo, a season in Shire Luchmaru, Nali Tabare.
Yes. Thank you, Sally. Thank you
very much. Dagaro. Nima, ye, Christo Minyaga, Sisingo, Nasing Yaraba, you got the Nilan even the first season you sell it to anybody, clear?
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ၊လိုင်းဒိုမီတာ32နှင့်40၊40ရှစ်အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါ၅၀နာရီအထိ။ဒီအစီအစဉ်ကိုမနက် 8:00နာရီကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို18၊19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လည်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက် 6:00 ပဲရှိပါပြီ။ဒေါက်တာရှင်တို့ဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းနှံနာနေနာနေခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လက်ရှိထုတ်လွှင့်နေတဲ့အတန်လိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
အာဇာအဖွဲ့အကြမ်းဖက်မှုကျူးလွန်တာသိထူဆန်းတဲ့ကိစ္စမဟုတ်ပါဘူး။သူတို့အကြမ်းဖက်တဲ့တဲ့ရင် AI အဖွဲ့ကြီးကထုတ်ပြန်လိုက်တော့မှနိုင်ငံတကာမီဒီယာတွေမှာဖော်ပြကြတာတခုပဲနည်းနည်းထူပါတယ
်။ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်မှာပြည်တွင်းသတင်းသုံးသပ်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရဖို့ရှိပါတယ်။ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လောကထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးအောင်ပါ။အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook ပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။အခုအရင်ဆုံး VOA Facebook စာမျက်နှာပေါ်မှာမှတ်ချက်လေးတွေရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တိုလေးတွေကိုဝေမျှပေးခြင်းပါတယ်။John Bell Jones ဆိုတဲ့သောရရှင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအမြဲတမ်းနားထောင်နေသူပါတဲ့။သူက VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ်ကြီးကျန်းမာခြင်းစိတ်ချမ်းသာခြင်းဖြင့်ပြည့်စုံကြပါစေ။တရင်းနဲ့ကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ Super ကျေးဇူးတင်တဲ့အမှတ်ချက်လေးရေးလာပါတယ်။ဟုတ်ကဲ့ပါကျမတို့ကလည်း VOA စီစဉ်လို့နားဆင်ကြည့်ရှုအခုဆိုရင်တော့ Internet ပေါ်မှာဖတ်ရှုတဲ့သောရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်လို့ပဲပြန်ပြောချင်ပါတယ်နော်။Facebook ပေါ်ကနောက်ထပ်သောရရှင်အမြင်ဆိုတဲ့သောရရှင်ရဲ့မှတ်ချက်လေးကိုလည်းဆက်ပြောပြပေးပါမယ်။မင်္ဂလာပါ VOA တဲ့။အခုမှ VOA ကိုစာရေးဖြစ်ပါတယ်။သတင်းနားထောင်နေတာတော့ကြားပါပြီတဲ့။ဟုတ်ကဲ့ပါ။ဒီစကားကြားရတာအမတန်ဝမ်းသာပါတယ်။ဒါကြောင့်နှုတ်ဆက်တဲ့အနေနဲ့အခုစာရေးလိုက်ပါတယ်တဲ့။ဒီသောရရှင်ကပူတာအုပ်ကရေးလာတဲ့သောရရှင်ဖြစ်ပါလိမ့်ရှင်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာရေးကိုအခုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။သောရရှင်ဥညိုဆိုတဲ့သောရရှင်ကမင်္ဂလာပါ VOA ဘ ഹു တရဝေမျှပေးတာကျေးဇူးကပါပါအပတ်စဉ်သိပ္ပံကဏ္ဍကိုကျွန်တော်အထူးနှစ်သက်ပါတယ်အဲ့ဒါကိုကျွန်တော်ရဲ့စာမျက်နှာမှာအမြဲတမ်းထည့်ချင်ပါတယ်ရနိုင်ပါလားခင်ဗျာဆိုပြီးတော့ VOA ကို Messenger ကနေပြီးတော့စာလှမ်းရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော်ရရှင်ကို Messenger မှာလည်းပြန်ပြီးတော့အကြောင်းပြန်ပေးထားပါတယ်နော်ကျွန်တော်ရဲ့စာမျက်နှာဆိုတာကတော့ website ပေါ်ကစာမျက်နှာတစ်ခုခုကိုဆိုလိုတယ်ထင်ပါတယ်ဘာသာမျက်နှာလဲဆိုတာကျမတို့ကိုထည့်ပြီးတော့အကြောင်းကြားရင်တော့ပို့ပြီးတော့ပြပြဆုံဆုံကျမတို့ဘက်ကတီးရလို့ပို့ပြီးတော့ကောင်းတယ်လို့ပဲပြောရပါမယ်။ဒါမဲ့လည်းအဲ့လိုမျိုးကိုပိုင် blog စာမျက်နှာကိုပိုင်သတင်းစာမျက်နှာလိုမျိုးနေရာတွေမှာကျမတို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုထပ်ဆင့်ဝေမျှခြင်းနဲ့ဆိုရင်ဝေမျှလို့ရပါတယ်လို့ဒီမှာအားလုံးကိုဖြည့်ကြားခြင်းပါလိမ့်ရှင်။ကိုယ့်ရဲ့ထပ်ဆင့်ဖော်ပြမှုက VOA မြန်မာပိုင်းရဲ့မူရင်းအစီအစဉ်ဖြစ်တယ်ဆိုတာဖော်ပြပေးဖို့တော့လိုပါရဲ့နော်။အခုလိုထပ်ဆင့်ပြီးဝေမျှပေးတဲ့အတွက်လည်းကျေးဇူးတင်ကြောင်းပြောချင်ပါတယ်။သောရရှင်ရဲ့ဥညိုက VOA ရဲ့သိပ္ပံနဲ့ဤပညာခန္ဓာကိုသူရဲ့စာမျက်နှာပေါ်မှာထပ်ဆင့်ဖော်ပြခြင်းပါတယ်လို့ပြောနေတဲ့အချိန်မှာနောက်ထပ်သောရရှင်တယောက်ကလည်းနေလဝင်းဆိုတဲ့သောရရှင်မှာသူကတော့အာကာသအသည်ဆန်းခန္ဓာတွေကိုနားထောင်ခြင်းပါတယ်လို့ရေးပလာပါတယ်။ဟုတ်ကဲ့ပါကျွန်တော်တို့စီကနေပြီးတော့အပတ်စဉ်ရေဒီယိုခန္ဓာတစ်ခုဖြစ်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပေးနေပါတယ်နော်။ကျွန်တော်ရုပ်မြင်သံကြားနေ့စဉ်ထုတ်လွှင့်တဲ့အစီအစဉ်မှာဆိုရင်လည်းသိပ္ပံနဲ့ဤပညာသတင်းတွေကိုအပတ်စဉ်တိုင်းမှာတော်တော်များများထည့်သွင်းပြီးဖော်ပြပေးနေပါတယ်လို့သတင်းပါခြင်းပါတယ်။ဒီစီစဉ်နဲ့ဆက်ဆံပြီးရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာလည်းလက်ခံရရှိပါတယ်။ကိုဝင်းနိုင်တန်ထွေးဆိုတဲ့သောရရှင်မှာ
VOE ကျွန်တော်လည်းအမြဲအားပေးနေတဲ့ VOE ပြည်သက်တူပါ။ဒီမနေ့ VOE ကထုတ်လွှင့်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍမှာနားဆင်လိုက်ရတာကအာကာသတွေကဂျူရူတွေဖြစ်စီပြီးကမ္ဘာမြေပေါ်ပြန်လည်လွတ်ဆင်ကျရောက်လာမယ့်အကြောင်းပါ။ကျွန်တော်တို့အခြေခံပညာသင်ယူတော့ကမ္ဘာကြီးရဲ့ဆွဲဟာကမ္ဘာနဲ့ဝေးသွားလေနည်းသွားလေလို့သင်ခဲ့ရပါတယ်။ဒါကြောင့်အခုလွတ်တင်ထားတဲ့ဂျူရူတွေလက်ဖက်နေတဲ့နေရာမှာကဘာဆွေရတက်ရောက်မှုရှိပါရဲ့လားဆွေရနည်းလို့ပဲဖြစ်ဖြစ်မရှိလို့ပဲဖြစ်ဖြစ်ဒီပစ္စည်းသွားတဲ့ဂျူရူပြည့်တွေဟာကဘာမြေပြင်ပေါ်ပြန်လည်ရောက်နိုင်မှာမလားဆိုတာ ပြန်လည်ရှင်းပြပေးပါရင်မေတ္တာရက်ခံပါခင်ဗျာ
။ဟုတ်ကဲ့ဂျိုရုပြည့်တဲ့ကဘာမြေပြင်ပေါ်ကိုပြန်လည်ရောက်ရှိရတဲ့တာကားတွေရှိပါတယ်။တချို့လည်းကဘာမြေပြင်ပေါ်မရောက်ဖက်တဲ့ဒီအာကာသကြီးတွေပဲစီးမျောသွားပြီးတော့ဒီအတိုင်းစားမဲ့မျောလွင့်နေရတယ်လည်းရှိပါတယ်။အသေးစိတ်သိကျင်နေဆိုလို့ဒီအစီအစဉ်ကိုတင်ဆက်ပေးတဲ့ဒေါက်ခင်မျိုးတက်သူတက်ကျွမ်းတဲ့နေပညာရှင်တွေကိုဆက်သွယ်ပြီးတော့မေးမြန်းလို့ရရင်တင်ဆက်ပေးနိုင်အောင်လို့ပြောပြပေးလိုက်ပါမယ်။VOE ကအစီအစဉ်နဲ့ပတ်သက်ပြီးတော့နောက်ထပ်မေးလာတဲ့သောရရှင်တယောက်ကတော့မီအင်ဇလီဆော်ဆိုတဲ့သောရရှင်မှသူက VOE မှာပေးစာမေးစာအစီအစဉ်ကိုအင်္ဂလိပ်လိုနာမည်ရှိပါလားသိချင်ပါလိမ့်။တို့ပြေတို့မြေရောနိုင်ငံတကာသတင်းတော်က News Around the World လားတဲ့သိချင်လို့ပါဆိုပြီးတော့ကျမတို့စီကို VOE မြန်မာပိုင်း Messenger ကိုစာလေးရေးပြီးမေးလာပါတယ်။ဟုတ်ကဲ့ဒီသောရရှင်ကိုပြန်ကြားပေးရမယ်ဆိုတော့မြန်မာပြည်ကပေးစာများဆိုတော့ကျမတို့က Letters from Burma လို့ပြောပါတယ်။တို့ပြေတို့မြေအစီအစဉ်ကတော့ VOE ရဲ့အစီအစဉ်မဟုတ်ပါဘူး။ဒါကြောင့်မို့သက်ဆိုင်ရာဌာနကဘယ်လိုပြောလဲမသိပါဘူး။နိုင်ငံတကာသတင်းတွေကိုတော့ကျမတို့ကလွယ်လွယ်ကူကူ World News ဒါမှမဟုတ်လေ International News နိုင်ငံတကာသတင်းများဆိုပြီးတော့ပဲအတူကခေါ်ပါတယ်။သတင်းကတော့အဓိကမြန်မာပြည်သက်စီကိုကျမတို့ထုတ်လွှင့်ပေးရမလို့ပြည်သက်စီကိုတင်တဲ့သတင်းတွေအားလုံးကတော့မြန်မာလိုနာမည်ပဲခေါ်ပါရယ်နော်။ဒီ World News တို့ Letters from Burma Rose တို့ကကျမတို့ရုံတွင်ဌာနတွေမှာအချင်းချင်းပြောဆိုကြတဲ့ဇာတ်ကားတွေပဲဖြစ်ပါရင်ဒီသောရရှင်ကတည်ကျင်လို့မေးလာတယ်ဆိုတော့လေတခါလေးပဲဒီ Map Me in the Lee Zone နဲ့တခြားတည်ကျင်တဲ့သောရရှင်တွေအတွက်ပါဖြေကြားပေးလိုက်ပါရင်မောင်ဆိုးတဲ့သောရရှင်ကလည်း Video ကိုစာရေးပြီးတော့သူဒါရိုက်လေးလိုက်အစီအစဉ်မှာပါဝင်ခြင်းပါတယ်လို့ပြောလာပါတယ
် Hello VOA မင်္ဂလာပါကျွန်တော် VOA ကိုနားဆင်လာတာနှစ်ပေါင်း20တိတိရှိပါပြီအစီအစဉ်အားလုံးကိုသဘောကျသလို VOA ဝိုင်းတော်သားတွေလည်းနှစ်သစ်မှာကြမ်းမာပြီးပျော်ရွှင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။တခုနောက်မေးကြပါတယ်။ VOA ရဲ့တိုက်ရိုက်ထုတ်လွှင့်မှုအတန်ပိုင်းတွေကိုပါဝင်ဆွေးနွေးကြပါတယ်။ကျွန်တော်ရဲ့ဖုန်းနံပါတ်ကိုဘယ်ကိုဘယ်လိုပို့ရမလဲဆိုတာတစ်စိတ်လောက်ရှင်းပြပေးပါဗျာ။လောလောဆယ်တော့ကျွန်တော်ကနိုင်ငံခြားမှာနေပါတယ်။ဆက်သွယ်မှုပုံစံလေးဆက်သွယ်လာမယ့်ပုံစံလေးသိချင်ပါတယ်။ VOA အဖွဲ့သားအားလုံးကြမ်းမာပျော်ရွှင်ကြပါစေဗျာ။
ဟုတ်ကဲ့ပါရှင်။ဒါရိုက်လေးလိုင်းဆွေးနွေးဖို့ဆိုရင်တော့ဘာအကြောင်းအရာဆွေးနွေးမလဲဆိုတာအရင်ကြည့်ပါနော်။ VOA စာမျက်နှာမှာရော VOA Radio အစီအစဉ်မှာရောကြီးညာပေးထားပါရည်။ VOA Facebook စာမျက်နှာမှာဆိုရင်တော့ဆွေးနွေးမယ့်အကြောင်းအရာကိုထိတ်ဆုံးမှဖော်ပြပေးထားတာပါ။အဲ့ဒီအကြောင်းအရာကိုကိုကပါဝင်ပြောဆွေးနွေးခြင်းနဲ့ဆိုရင်အဲ့ဒီကြီးညာအောင်မှာကိုရဲ့ဖုန်းနံပါတ်နဲ့နာမည်ကိုရေးထားခဲ့ပါ။အဲ့ဒီမှာရေးလို့သူများသိမှာဆိုရဲဆိုရင်တော့အခုစာရေးတဲ့နေရာ Messenger ကနေပြီးတော့လည်းလာရေးထားပေးလို့ရပါတယ်နော်။ဒါမှမဟုတ်ရင်ကျမတို့ရဲ့ VOA email ကိုလည်း email ရေးပို့လို့ရပါတယ်။ email လိပ်စာက bemis@voanews.com ဖြစ်ပါတယ်ရှင်။ Facebook အကြောင်းညာမှာလည်းအသေးစိတ်ရေးပြထားပါရနော်။အထူးကျေးဇူးတင်ပါတယ်။ကြော်ရင်ဖွင့်လာတဲ့တော်ရရှင်ရဲ့အစာတွေကိုဖော်ပြပေးသွားခြင်းပါလိမ့်ရှင်။ချင်းပြည်နယ်တွန်းဆန်မြို့မှာသက်ဆိုင်ရာအစိုးရအတော်ဝင်ရှိတဲ့ဌာနကနေပြီးတော့ငွေကြေးမတရားကောက်ခံနေပါတယ်လို့ထင်မိပါတယ်ဆိုပြီးတော့စာရေးပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ကတော့ Mary Han ဖြစ်ပါတယ်။သူကမွေးစင်းလိုအပ်လို့တောင်းတာကိုအဲ့ဒီအစိုးရဌာနကပတ်စံနေအများကြီးတောင်းတယ်။သူတို့ဒေသမှာကအဲ့ဒီလောက်ထိချမ်းသာတဲ့သူမရှိပါဘူးဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ်။ကျမတို့ချင်းပြည်မြောက်ပိုင်းတွန်းဆန်မြို့ပေါ်မှာမွေးစင်းလိုအပ်လို့ယူမယ်လို့တော့ရုံးတဝင်ရှိတဲ့သူကကျပ်တသိန်း5000တောင်းပါတယ်။အစတုန်းကတော့1000-2000ဆိုရင်အေးဆေးပေးမလို့ကျမစဉ်းစားထားတာပါ။မှန်းဆက်နဲ့နှမ်းထွက်မကိုက်လို့လှည့်ပြန်ခဲ့ရပါတယ်။ဒီလိုပွင့်လင်းမြင်သာတဲ့ခေတ်မှာပြည်သူတင်တဲ့အစိုးရတက်လာတဲ့အချိန်တာမန်လက်လုံလက်စားတယောက်ရဲ့တစ်နှစ်လောက်အားက4000နဲ့8000ကြားရနေတဲ့အချိန်မျိုးမှာစာတရွက်အတွက်တသိန်း5000ကျောင်းဖြစ်သင့်ရဲ့လား။ပြောင်းလဲတယ်ဆိုတာကရန်ကုန်မန္တလေးလိုမြို့ကြီးတွေအတွက်ပဲလား။ဒါမှမဟုတ်အထက်လူကြီးတွေကိုယ်တိုင်ကတသိန်း5000ဆိုပြီးတော့သတ်မှတ်ထားတာလားလာပေါင်းများစွာနဲ့ view ကိုရင်ဖွင့်လိုက်ပါတယ်ကျေးဇူးတင်ပါတယ်ရှင ်ဟုတ်ကဲ့လာပေါင်းများစွာနဲ့ view ကိုရင်ဖွင့်လိုက်ရပါတယ်ဆိုတော့တော်ရရှင်ရဲ့စာကိုကျမတို့ view ကနေအားလုံးတရားဖော်ပြပေးလိုက်ပါတယ်နော်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ဒီကိစ္စကိုစုံစမ်းနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ကျွန်တော်နာမည်တီဟာကူကူပါဆိုပြီးဖုန်းနံပါတ်ပါထည့်ပေးလိုက်တဲ့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဆက်ပြောပြချင်ပါတယ်သူရင်ဖွင့်တဲ့အကြောင်းအရာကတော့အစ်စ်အစံတော့မဟုတ်ပါဘူးတပြားဟောင်းကြီးဖွင့်တယ်လို့ပဲပြောချင်ပါတယ်ဒါပေမဲ့လည်းအဲ့ဒီတပြားကအခုချိန်ထိတော်တော်လေးကိုအရှိန်ဟုန်ကောင်းကောင်းနဲ့ကြဲကြဲလောင်လောင်ကြားနေရဆဲဖြစ်တာမလို့ပြည်သူတွေလည်းနားမခံနိုင်တော့ပါဘူးတဲ့ဒီတော့ရရှင်ဗာမြပြောထားတာပါလေ
လော့စပီကာကကျွန်တော်ကိုရှင်းနေကြောင်းနှိပ်စက်ခဲ့ပါတယ်ကျွန်တော်လည်းဓမာယုံလူကြီးရက်ွက်လူကြီးတွေကိုလွန်ခဲ့တဲ့3နှစ်အထိညှင်သားတဲ့နီးလန်းနဲ့တွေ့ပြခဲ့ပါတယ်အကြံလဲပေးပါတယ်ကူညီမယ်လဲပြောခဲ့ပါတယ်ဒါပေမဲ့လော်လေးလုံးကိုတင်မြဲတင်ဆက်ဖြစ်ပါတယ် ကျွန်တော် post တင်ပြီးတော့၃ရက်အထိအတန်ကျေလွန်စွာဖွင့်တော့လဲပဲ share တဲ့သူများတာကြောင့်လားမသိ၄ရက်မြောက်မှာတော့အတန်တိုးသွားပါတယ်နောက်နှစ်မှာဘယ်လိုရှိမယ်ဆိုတာမသိပေမဲ့လည်းဓမ္မယုံအတိုင်းဝိုင်းကတော့အင်မတန်မှမျက်မှောက်ချိုးနေပါတယ်မုန်းနေမယ်ဆိုတာကိုလည်းပြောပြနေကြတော့လုံးဝမထင်ပါဘူး loud speaker တန်းကိုမြမပြီးအနောက်မှာဘာသာရေးအမိခံပြီးတော့အသုံးချနေတာအတော်လေးကိုကာလာကလည်းကြားနေပါပြီဒီကိစ္စနည်းနည်းလေးရော့ရင်တော့မှဝမ်းသာမိမှာပါဒါကြောင့်86လမ်းကဒီပထန်း loud speaker တစ်ခုတည်းသာမဟုတ်ပဲမြမပြီးက loud speaker တွေအတန်တိုးဖွင့်မှုအကြောင်းဆွေးနွေးပေးစီလိုပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့လူလိုရင်လဲကျွန်တော်အသင့်ရှိပါတယ်
။ဟုတ်ကဲ့။လော်ကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့လူလိုရင်ကျွန်တော်အသင့်ရှိပါတယ်ဆိုလို့အခုလိုဖုန်းနံပါတ်ပို့ထားတာကျေးဇူးတင်ပါတယ်ကျွန်တော်မှတ်ထားပါတယ်နော်။ဒီကြောင်းညာဆွေးနွေးပြစ်တယ်ဆိုရင်ကျွန်တော်ဆက်သွယ်လိုက်ပါမယ်ရှင်။မြန်မာနိုင်ငံမှာမူရင်းမှုတွေနေ့စဉ်လိုလိုဖြစ်နေတာကိုဘယ်သူမှအေးမယူသေးဘူးလားဆိုပြီးတော့မေးခွန်းထုတ်လာတဲ့သောရရှင်ကတော့နေထူးမြတ်ဆိုတဲ့သောရရှင်ဖြစ်ပါတယ်။ဒီသောရရှင်က
မင်္ဂလာပါ VOA မြန်မာနိုင်ငံမှာ2019-2018ခုနှစ်အတွင်းမှာမရိမှုမျိုးစုံနေစဉ်လိုလိုဖြစ်နေတာကြားသိရလို့စိတ်မကောင်းဖြစ်မိပါတယ်။ပြည်သူတွေကိုချိန်ချောက်နေတဲ့မရိမှုတွေကိုတည်တံပေးဖို့တောင်းဆိုနေပေမဲ့လည်းတိုးတက်မလာပါဘူး။ပြည်သူတွေကိုကာကွယ်ပေးဖို့မရိမှုကိုဘလို့ဥပဒေမျိုးနဲ့ထိန်းချုပ်နိုင်မှာလဲ။ကာကွယ်နိုင်မှာလဲဆိုတာပြည်သူကိုယ်စားတက်ဆိုင်သူများသိအောင်မေးပေးပါ VOA
။ Okay မရိမှုတွေဖြစ်နေတာကိုဘလို့ဥရိမျိုးနဲ့ထိန်းချုပ်မှလဲပြည်သူတွေသိကျင်လို့အဆောင်စားနေပါတယ်ဆိုပြီးတော့ဒီသောရရှင် VOA ကနေတဆင်သက်ဆိုင်ရာတရားဥပဒေစိုးမိုးရေးဌာနတွေကိုမေးခွန်းထုတ်လာပါတယ်ရှင်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီကနေ့ဒီမှနဲ့ရက်ချင်ပါတယ် VOA ရဲ့တိချစ်သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါတယ်ရှင်သောရ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုတော့ VOA တိချစ်ဒေါ်ရရှင်ကြီးတွေမြန်မာသတင်းလေးတပုတ်မြစ်တာဒီလက်ဆောင်ဖြစ်နေတဲ့တနင်္ဂနွေညမြန်မာပြည်ကပေးစာများအစီအစဉ်ကနေမြစ်တာဒီလက်ဆောင်ပေးကြင်ပါတယ်ရှင်ဝနာတီဆိုထားတဲ့အနည်းဆုံးလို့ဆိုတဲ့သတင်းလေးကိုဒေါ်ရရှင်ကြီးအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
် Not for me le moments and time ပြောင်းစုံစပန်းခံလေတဲ့နေအိမ်စပန်းနော်ကျွန်တော်တို့အိမ်မလာလာမပေါ်ရကိုဟာချင်းလေးများနဲ့ချော့တဲ့မှာပြောင်းကြည့်စိတ်ချမ်းမေးစပေါ်ချင်းအနည်းဆုံးလူပါဘူဝါဟဲဒုက္ခနဲ့ကြုံတွေ့တဲ့အခါမေးဆိုင်မဲ့အချင်းချပေါ်to out in my no you say the dream of me when I see the car could you tell me the java and you are cool like for the chain and need to know why there's a little bit little smile this kind of so don't talk so don't need to do let go can you go
အစရောဝနဒီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကို
တင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်ဒီမှာမြမပြည်ကဘေးကြများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့ Facebook အစမျက်နှာပြီးတော့ Internet အစမျက်နှာတွေမှာလည်းပြန်ပြီးတော့နားဆင်နိုင်ပါလိမ့်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအောင်ရှင်လန်းချမ်းမြေကြပါစေ
။ဒါတော့မအီတန်နာကျော်ရဲ့မြမပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။တော်တော်ရှင်လန်းရှင်မြန်မာနိုင်ငံမှာအမြင့်တွေနေတဲ့အကျင့်ပြတ်ခြားစားမှုတွေကိုလက်ရှိအစိုးရလက်ထက်မှာအချိန်မြင့်ဆောင်ရွက်လာတာတွေ့ရပါတယ်။ဒါပေမဲ့လက်ရှိမှာစုံစမ်းအရေးယူခံရသူတွေကယာရုကြီးတဲ့သူတွေဟာလက်ရှိအစိုးရကခတ်ထားတဲ့သူတွေများပါတယ်။အရင်အစိုးရအဆက်ဆက်လက်ထက်အတွင်းအကျင့်ပြတ်ခြားစားမှုနဲ့နာမည်ကြီးခဲ့သူတွေအခုချိန်ထိဘာကြောင့်အရေးယူမခံရသေးသလဲဆိုတော့တောတာရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုချုပ်တင်ဆက်သွယ်နိုင်ပါတယ်။ရုပ်ဖုန်းနံပါတ်ကတော့1-332-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်။အင်္ဂါညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုမနေ့ဖန်ည9:00မတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်။အခုတော့သတင်းစာဆရာဦးစီသွန်းအောင်မင်းရဲ့ပြည်တွင်းတုံးသက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ Amnesty International အစီရင်ခံစာကြောင့်မြန်မာအစိုးရပေါ် PR တွေရော့ကျစေမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မိုက်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ဒီကရရဲ့ပိုင်းက NSD International အဖွဲ့ကြီးဟာရိုဟင်ဂျာအကြမ်းဖက်အဖွဲ့စည်းတစ်ခုဖြစ်တဲ့အာဇာအဖွဲ့ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဟိန္ဒူဘာသာဝင်အများအပြားကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့အကြောင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဖြစ်စဉ်ကတော့ပြီးခဲ့တဲ့2019ဩဂုတ်လကပိုင်းကဖြစ်ခဲ့တာဖြစ်ပြီးစက်တင်ဘာလတည်းရောက်တော့မြန်မာလူညုံရေးတာဝန်ရှိသူတွေကအလောင်းတွေကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။အာဇာအဖွဲ့ရဲ့အဲ့ဒီလိုအကြမ်းဖက်လုပ်ရက်ကို NSD International အဖွဲ့ကြီးကထုတ်ဖော်လိုက်တာအဲ့ဒီသတင်းကိုကမ္ဘာနာမည်ကြီးသတင်းမီဒီယာပေါင်းစုံမှဖော်ပြခဲ့ကြတာတွေအတွက်မြန်မာအစိုးရတာဝန်ရှိသူတွေဘက်ကကြေညာနေကြသလိုတပ်မတော်ဘက်ကလည်းကြိုးစားတယ်ဆိုပြီးသတင်းထုတ်ပြန်တာတွေ့ကြရပါတယ်။တကယ်တော့ NSD International အဖွဲ့ကြီးဟာအာဇာအဖွဲ့ရဲ့အကြမ်းဖက်လုပ်ရက်ကိုဖော်ထုတ်လိုက်တာသာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်၅-၆သိန်းလောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စမြန်မာလူညုံရင်းနဲ့အစိုးရဘက်ကလုပ်ရက်တွေမှန်ကန်တယ်ဆိုပြီးထောက်ခံလိုက်တဲ့သဘောမျိုးတော့မဟုတ်ပါဘူး။အာဇာအဖွဲ့ရဲ့အကြမ်းဖက်လုပ်ရက်တွေကိုထုတ်ဖော်လိုက်ုံနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခပြဿနာပြေလည်သွားမှလားနိုင်ငံတကာအသိုင်းအဝိုင်းရဲ့မြန်မာတပ်မတော်နဲ့အစိုးရပေါ်ပေးနေတဲ့ဖိအားတွေရောကျသွားနိုင်မလားဆိုတာဆွေးနွေးသုံးသပ်ကြည့်ကြရအောင်ပ
ါ Amnesty International အဖွဲ့ကြီးကရခိုင်ပြည်နယ်မြောက်ပိုင်းခမောင်းစိတ်ကျေးရွာမှာဟိန္ဒူအမျိုးသား20အမျိုးသမီး10ယောက်ကလေး23ယောက်နဲ့အသက်10နှစ်အောက်အရွယ်ကလေး14ယောက်ကိုအာစာအကြမ်းဖက်အဖွဲ့ကရရက်ဆက်ဆက်တပ်ဖြတ်ခဲ့ကြောင်းအစီရင်ခံစာမှာဖော်ပြခဲ့ပါတယ်AI အဖွဲ့ဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုရောက်သွားတဲ့အသက်မသေးကြံရစ်တဲ့ဟိန္ဒူဘာသာဝင်တွေကိုတွေ့ဆုံခွင့်ရခဲ့တယ်လို့အလောင်းတွေကိုစစ်ဆေးခဲ့တဲ့စစ်ဆေးချက်တွေအရာလဲတပ်ဖြတ်မှုကိုအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။ Amnesty International အဖွဲ့အနေနဲ့တပ်ဖြတ်မှုဖြစ်ပွားရာခမောင်းစိတ်ကျေးရွာဘက်ကိုတွားရောက်လေ့လာခွင့်ရဖို့မြန်မာအာဏာပိုင်တွေဘက်ကိုတောင်းဆိုပေမဲ့ခွင့်ပြုချက်မရခဲ့ပါဘူး။အဲ့ဒီမှာနေထိုင်တဲ့အသက်မသေးသူတွေလဲပါဝင်တဲ့ဟိန္ဒူဘာသာဝင်တချို့ကိုအာဏာပိုင်တွေကခေါ်ယူပေးလို့စစ်တွေမြို့မှာတွေ့ဆုံမေးမြန်းခွင့်ရခဲ့တာပါဘလို့ပဲဖြစ်ဖြစ် AI အဖွဲ့ကြီးအနေနဲ့အာဆာအဖွဲ့ဟာအပြစ်မဲ့ဟိန္ဒူဘာသာဝင်ရွာသူရွာသားကလေးတငယ်တွေကိုရရက်ဆက်ဆက်တပ်ဖြတ်ခဲ့တယ်ဆိုတာကိုတော့အတည်ပြုနိုင်ခဲ့ပါတယ်ပြောရရင်အာဆာအဖွဲ့ဟာဟိန္ဒူဘာသာဝင်တွေကိုမှအခုလိုရရက်ဆက်ဆက်တပ်ဖြတ်တာမဟုတ်ပါဘူး2016အောက်တိုဘာလကမောင်တော်နေသားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့အခြားရဲစခန်းတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခဲ့ချိန်နောက်ပိုင်းနဲ့ဒုတိယတိုက်ခိုက်မှုလုပ်ခဲ့တဲ့2019ဩဂုတ်လမကုန်ခင်ဂျားကာလမှာလည်းမွတ်စလင်ကျေးရွာသားအတော်များများကိုရရက်ဆက်ဆက်တပ်ဖြတ်တဲ့ပုကင်းတွေကျူးလွန်ခဲ့ကြပါသေးတယ်။အစိုးရဘက်ကသတင်းပေးတယ်လို့သူတို့ယူဆသူတွေသူတို့ရဲ့စီးယုံမှုကိုမလိုက်ပါတဲ့သူတွေကိုလမ်းမှာစောင့်ဆိုင်းတပ်ဖြတ်တာမ
မိသားစုနဲ့အတူရှိနေတာကိုနေအိမ်ပေါ်အထိတက်ပြီးတက်ဖြတ်တာမျိုးထိကျွလွန်ခဲ့ပါတယ်။အဲ့ဒီတဲမှာသတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့တဲ့မွတ်စလင်ဂျေးရွာတာဝန်ရှိသူနှစ်ယောက်ဆိုရင်လေနောက်ရက်တွေမှာပဲရရက်ဆက်ဆက်တက်ဖြတ်ခံလိုက်ရပါတယ
်။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရလုံခြုံရေးတာဝန်ရှိသူတွေဘက်ကအကာအကွယ်မပေးနိုင်တာသူတို့အချင်းချင်းတက်ဖြတ်ကြတာပဲဆိုပြီးတိတိရှိထားခဲ့လို့ပဲအာဇာအဖွဲ့ဟာမွတ်စလင်ဂျေးရွာသားအတော်များများကိုစီးဦးနိုင်ခဲ့ပြီး2019ဩဂုတ်လရဲဌာနနဲ့ကင်းစခန်း30လောက်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်နိုင်ပြီးအထိအင်အားကောင်းလာတာတွေ့နိုင်ပါတယ်။ချုပ်ကုံသုတရရဲ့အာဇာအဖွဲ့အကြမ်းဖက်မှုကျူးလွန်တာသိပ်ထူဆန်းတဲ့ကိစ္စမဟုတ်ပါဘူး။သူတို့အကြမ်းဖက်တဲ့သတင်း AI အဖွဲ့ကြီးကထုတ်ပြန်လိုက်တော့မှနိုင်ငံတကာမီဒီယာတွေမှာဖော်ပြကြတာတခုပဲနည်းနည်းထူးပါတယ်။ဒါပေမဲ့ AI ရဲ့စီရင်ခံစာမှာအာဇာအဖွဲ့ကိုပဲအပြစ်ပုံချထားတာမဟုတ်ပါဘူး။အကြမ်းဖက်မှုကာလ၊ဒိုင်ပြန်နှိမ်နှင်းစဉ်ကာလအတွင်းအာဇာအဖွဲ့နဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေနှစ်ဖက်စလုံးရဲ့ကျူးလွန်မှုတွေဖော်ထုတ်နိုင်အောင်အဲ့ဒီဒေသတွေကိုသတင်းတောက်တွေ AI လိုအဖွဲ့မျိုးတွေကုလသမဂ္ဂစုံစမ်းရှာဖွေရေးအဖွဲ့လိုမျိုးတွေကိုတွားရောက်ခွင့်ပေးသင့်တယ်ဆိုပြီးတောင်းဆိုထားတာတွေ့ရပါတယ်
။ဒီအချက်တွေကိုကြည့်ရင် AI အစီရင်ခံစာကြောင့်မြန်မာအစိုးရနဲ့တက်မတော်ကလက်ရှိကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအရေးကိစ္စတွေနဲ့ပတ်သက်တဲ့ဖိအားပေးခံရမှုတွေညော့နေသွားဖို့တော့မရှိသေးပါဘူး။အကြောင်းကတော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့လုံခြုံရေးဆိုင်ရာတွေဘက်ကပြုမှုခဲ့ပုံနဲ့လက်ရှိကင်တွယ်နေပုံတွေကိုလက်မခံနိုင်ကြသေးလို့ပါပဲ။တကယ်အရေးကြီးဆုံးပြဿနာကတော့ထွက်ပြေးသွားတဲ့9သိန်း6သိန်းလောက်ရှိတဲ့မွတ်စလင်တွေမြန်မာနိုင်ငံဘက်ပြန်လာရေးလုပ်ငန်းမစတင်နိုင်သေးလို့ပါပဲ။တနည်းအားဖြင့်လုပ်ငန်းစဉ်စတင်လာအောင်မြန်မာအစိုးရနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကမစွမ်းဆောင်နိုင်သေးလို့ပါပဲ။အဲ့ဒီအထဲမှာဒုက္ခသည်တွေကိုယ်တိုင်ကမြန်မာအစိုးရရဲ့လက်ခံရေးအစီအစဉ်တွေကိုအပြည့်အဝလက်မခံနိုင်သေးတာမြန်မာအစိုးရကလက်ခံနိုင်တယ်လို့ပြောထားတဲ့အတော်လေးကိုနှဲပါတဲ့တရက်လူ300လောက်အရေးအတွက်ကိုဘင်္ဂလားဒေ့ရှ်ဘက်ကလက်မခံနိုင်သေးတာမွတ်စလင်တွေရဲ့နေရေးထိုင်ရေးလုံခြုံရေးအာမခံချက်ပေးနိုင်မယ်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဒုက္ခသည်လက်ခံရေးလုပ်ငန်းစဉ်မှာပါဝင်ခွင့်မရသေးတာစရတဲ့ပြဿနာတွေကြောင့်ဖြစ်နိုင်ပါတယ်ဒီလိုမစွမ်းဆောင်နိုင်သေးတဲ့အတွက်လဲကြီးမားတဲ့နိုင်ငံတကာဖိအားတွေရင်ဆိုင်ရအောင်ပါပါဒီထက်ပိုကြီးမားတဲ့နောက်ပြဿနာကြီးတစ်ခုကတော့အကြမ်းဖက်မှုကိုတံပြန်နှိမ်နှင်းခြင်းအတွင်းမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကကျူးလွန်ခဲ့တဲ့ဆိုတဲ့အမှုခင်းတွေကိုစုံစမ်းဖော်ထုတ်ရေးကိစ္စပါနိုင်ငံတကာအတိုင်းဝိုင်းကအဲ့ဒီပြဿနာကြဲကြဲပြန့်ပြန့်တောင်းဆိုဖိအားတွေပေးနေကြပေမဲ့မြန်မာအာဏာပိုင်တွေဘက်ကတော့ဒါနဲ့ပတ်သက်ပြီးခိုင်လုံတဲ့အထောက်အထားတွေပေးပါညီတူမဆိုးမြန်မာနိုင်ငံဘက်ပြန်လာပြီးအထောက်အထားနဲ့တကွအမှုဖွင့်လို့ရတယ်ကျူးလွန်တာထင်ရှားရင်အရေးယူပေးမယ်စသဖြင့်ပြောဆိုနေကြဆဲဖြစ်တယ်လို့တချို့အာဏာပိုင်တွေကတော့ဒီဆွဆဲချက်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့ဒုက္ခသည်တချို့ရဲ့လောက်ကျန်ဖန်တီးဆွဆဲချက်တွေဖြစ်ပြည့်ရည်ပြူတာမျိုးကိုတော့တွေ့နေရပါတယ
်ဒီရှင်တွေကိုကြည့်ရင်လက်တလော AI အဖွဲ့ရဲ့အာဇာအဖွဲ့ကနေရက်ဆက်တဲ့အကြမ်းဖက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့အစီရင်ခံစာကြောင့်မြန်မာအစိုးရနဲ့တတ်မတော်အပေါ်နိုင်ငံတကာအသိုင်းအဝိုင်းကပေးနေတဲ့ဖိအားတွေရော့ကျသွားမှာမဟုတ်ဘူးဆိုတာထင်ရှားပါတယ်အဲ့လိုဖိအားတွေပြေရောဖို့ဆိုရင်မြန်မာအစိုးရနဲ့တပ်မတော်ဘက်ကဒုက္ခသည်တွေတကယ်ပြန်လာရေးအကောင့်ထဲပေါ်လာအောင်စွမ်းဆောင်တာဆွဆွဲချက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာအသိုင်းအဝိုင်းလက်ခံလာအောင်ဖြေရှင်းပြတာလို့ဘုကလွဲပြီးအခြားနည်းလမ်းမရှိပါကြောင်းတင်ပြလိုက်ရပါတယ
်ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ပင်းတုံးတက်ချက်ခဏကိုနားဆင်ကြရတာဖြစ်ပါတယ်UAE မြန်မာပိုင်းကတင်းလာနေမင်းဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကမ္ဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကြားကြရပါမယ်ကိုငင်းချမ်းနဲ့မတ်ဤတဆင်တို့တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
နှစ်စဉ်ကျင်းပမြေဖြစ်တဲ့ဟောင်ကောင်ကျွန်းစနောင်းကျူပေါက်စီပွဲတော်ရဲ့ပိတ်ပွဲအဖြစ်ပေါက်စီတွေကိုကျွမ်းလောင်းဖြည့်ထားတဲ့မျိုးစင်ပေါ်တက်ပြီးတော့ပေါက်စီသူပဲကျင်းပခဲ့ပါတယ်ညဆက်နိုင်တီမှာတော့လူ၁၂ယောက်လောက်ကပေ60မြင်းနဲ့ပေါက်စီမျောစင်ပေါ်ကိုတက်ပြီးတော့ပေါက်စီတွေကိုလူးကြတာပါမျောစင်ထိတ်မှရှိတဲ့ပေါက်စီကိုရရတဲ့သူကမိသားစုအတွက်ကံကောင်းခြင်းတွေကိုတည်ဆောင်လာနိုင်တဲ့သူဖြစ်နိုင်တယ်ဆိုပြီးတော့ယုံကြည်ကြပါတယ်ဟောင်ကောင်ကျွန်းနားမှာရှိတဲ့ချနောင်းချူကျွန်းပေါ်မှာနှစ်စဉ်ကျင်းပတဲ့ဒီပွဲဟာ9ရက်တာကျင်းပတာဖြစ်ပြီးတော့ဒေသခံတွေရဲ့ဗုဒ္ဓမွေးနေ့ပွဲကျင်းပတဲ့ပွဲနဲ့လည်းတိုက်ဆိုင်ကျင်းပတာပါဒီနေ့မှလည်းဒူထောင်ပေါင်းများစွာပွဲတော်အတွက်လာရောက်ခဲ့ကြပြီးတော့ floating color လို့ခေါ်တဲ့အရောင်စုံစီတန်းလမ်းလျှောက်ပွဲကိုလည်းကြည့်ရှုခဲ့ကြပါတယ်စီတန်းတဲ့ပွဲမှာကလေးတွေကတရုတ်ရာဇဝင်တွေကနှစ်ဖျားတွေလိုဝစ်စင်ပြီးတော့ရိုးရာတီးလုံးတွေချင်းတိတ်အကတွေနဲ့လည်းဖျော်ပြကြရပါရှင
်။ဂျပန်နိုင်ငံမှာတကိုယ်တည်းနေတဲ့အမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့က ခန်းတွင်ပရင်းပေါက်ခန်းစည်းလိုက်ကပေါ်မှာအမျိုးသားပုံရိပ်ထုတ်ပေးနိုင်တဲ့ဆက်တစ်ခုကိုတီထွင်လိုက်ပါတယ်။အဲ့ဒီဆက်ကနေပရင်းပေါက်မှန်ပေါ်မှာဘယ်ညာလက်ဝဲထိုးလေးကျင့်နေတဲ့အမျိုးသားပုံရိပ်ကိုထင်ဟပ်စေပြီးတော့ရာဇဝဲမှုကျူးလွန်မဲ့သူတွေကိုနှစ်ခါပြန်စဉ်းစားသွားစေမှာပါ။အခုလိုဆက်ကိုတိုက်ခန်းငှားရမ်းမှုစီမံခန့်ခွဲရေးကုမ္ပဏီတစ်ခုကအသုံးချဖို့စဉ်းစားနေပြီးတော့အမျိုးသမီးတွေလုံခြုံမှုရှိစေဖို့ဖြစ်ပါတယ်။ခန်းစည်းလိုက်ကပေါ်ကအမျိုးသားလို့နာမည်ပေးထားပြီးတော့အခုဆက်ဟာစမ်းတက်ဆဲဖြစ်ပါတယ်။လက်ကင်စမတ်ဖုန်းနဲ့ပရောဂျက်တာကိုတွဲဆက်ပေးထားပြီးခန်းစည်းလိုက်ကပေါ်မှာလှုပ်ရှားနေတဲ့အမျိုးသားပုံရိပ်ကိုထင်ဟပ်စေတာပါ။စမတ်ဖုန်းကိုပဲသုံးပြီးတော့တခြားလှုပ်ရှားမှုတွေဖြစ်တဲ့ကရာတေကစားနေပုံ၊ဘေ့စ်ဘောတုပ်ကိုလွှမ်းနေပုံ၊နောက်ပြီးအဝတ်လဲနေပုံနဲ့တန်ရှင်းလုပ်နေတဲ့အမျိုးသားပုံတွေကိုလည်းရွေးလို့ရပါတယ်။အခုလောလောဆယ်မှာတော့ Leo Palace 21 Corps ကုမ္ပဏီကစီမံတဲ့တိုက်ခန်းတွေမှာစတင်စမ်းသပ်နေပါတယ်။အများပြည်သူစိတ်ဝင်စားမှုရှိတဲ့အတွက်လည်းကုမ္ပဏီအနေနဲ့ဒီထက်ပိုပြီးကြဲကြဲပြန့်ပြန့်ရောင်းချသွားဖို့စဉ်းစားနေပါတယ်။တချို့တွေကလည်းဒီပုံရိပ်တွေဟာထိရောက်မှုရှိပါမလားဆိုပြီးစိုးရိမ်နေပြီးတော့ကုမ္ပဏီဘက်ကလည်းဈေးကွက်ဝင်ဖို့အတွက်ပုံရိပ်အမျိုးမျိုးထုတ်လုပ်ဖို့ကြိုးပမ်းနေပါတယ်ခင်ဗျာ
။ဘရာဇီးနိုင်ငံမှာမျက်စိမြင်နေတဲ့အမျိုးသမီးတွေကိုမိတ်ကပ်တွေပြီးတင်ပြနေပါတယ်။ရခုံမွေးဆွဲတာ၊မျက်တောင်မွေးချေတာနဲ့ပါးနေချေတာတွေကိုပြန်ကြည့်ဖို့မှန်တော့လို့မှမဟုတ်ပါဘူး။ဆောက်ပါလိုမှာရှိတဲ့အလားပြင်ဆိုင်တစ်ခုကနေပြီးတော့ဦးစီးတင်ကြားပေးနေတာဖြစ်ပြီးတော့ဒီအမျိုးသမီးတွေကိုယ့်ဘာသာကိုယုံကြည်မှုမြင်မာလာစေဖို့လှုံ့ဆော်ပေးနေတာပါ။မျက်မြင်တွေကိုကူညီတဲ့လာရာမာရာအဖွဲ့နေရာမှာတင်နန်းပေးနေတာဖြစ်ပြီးတော့ Jack Janine အလားပြင်ဆိုင်ကကူညီရပါအလားပြင်ပစ္စည်းတွေပေါ်မှာပါတဲ့မျက်မမြင်တွေလက်နဲ့စမ်းသပ်ဖတ်ရှုနိုင်တဲ့ Braille အဆက်လေးတွေနဲ့ Makeup တွေရဲ့အယောင်နဲ့ဘလို့စုတ်တံအမျိုးအစားလိုအပ်တယ်လဲဘလို့သုံးရမလဲဆိုတာကိုသိစေမှာပါတခြားသူကိုအားကိုးစရာမလိုပဲနဲ့ကိုယ့်ဘာသာကိုလုံးတက်ပြီးလို့ခံစားရတာဟာအင်မတန်ကောင်းတယ်ဆိုပြီးတော့တင်နန်းသူတယောက်ကပြောပါတယ်မျက်နှာကိုတခြားသူတွေတော့မမြင်နိုင်ပေမဲ့လည်းစိတ်ကူးကြည့်ပြီးတော့ကိုယ့်ဘာသာကိုလှရဲလို့တွေးနိုင်တဲ့အကြောင်းတခြားတင်တန်းသူတယောက်ကလည်းပြောပါရဲ့ရှင
်။ဒါကတော့သူကြစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE တောင်ကတင်လန့်အောင်မျိုးလက်ဖက်ခုထုတ်လင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လင့်ပေးတော့မှာဖြစ်ပါတယ်။ယူအေမြန်မာဘက်ကတင်းနေလာနေတဲ့နှစ်ဖက်အစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ကြားဖြစ်လာနိုင်ခြေရှိတဲ့ထိပ်သီးစည်းဝေးနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေတနင်္လာနေ့ကကိုရီးယားနိုင်ငံသားဆက်မဲ့ဆိုမှတွေ့ဆုံကြပါတယ်။သမ္မတထရမ့်မှာပြီးခဲ့တဲ့ကြာသပတေးနေ့ကပဲထိပ်သီးစည်းဝေးကိုဖျက်လိုက်ပြီးတဲ့နောက်အခုတော့စီစဉ်ထားတဲ့အတိုင်းစင်ကာပူမှာဇွန်လ10ရက်နေ့လို့ဖို့တိတ်ကိုဖြစ်လာဖို့ရှိနေပြီလို့ပြောပါတယ်။မြောက်ကိုရီးယားဟာတိတ်ကိုကောင်းမွန်တဲ့အလားလာရှိပြီးတနည်းကြရင်စီးပွားရေးနဲ့ဗန္ဒာရေးပဲနိုင်ငံကြီးတစ်ခုဖြစ်လာမယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်။ဒီဘော်ကင်ဂျွန်ကကျွန်တော်နဲ့သဘောတူပါတယ်။အဲ့ဒါဖြစ်လာမှာပါလို့သမ္မတထရမ့်ကထွက်တာမှာတနင်္လာနေ့ကရေးပါတယ်။2016အမေရိကန်သမ္မတယူကော့ပွဲမှာဒေါ်နယ်ထရမ့်ရဲ့မဲဆွဲအဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုရှိမရှိရာဇဝတ်ကြောင်းဆိုင်ရာစွမ်းအင်စစ်ဆေးမှုတွေမှာသမ္မတဒေါ်နယ်ထရမ့်ကမေးခွန်းတွေကိုဖြေကြားခြင်းနေပေမဲ့သူ့ရှေ့နေတွေကတယောက်ဖြစ်သူနယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလီယာနီကတော့အစိုးရရှိနေတဲ့အမေးကိုသမရဖြေချရင်အဆင်ပြေဖြစ်မှာစိုးရိမ်နေပါတယ်။မြောက်ကိုရီးယားနဲ့ပူးပေါင်းဆောင်မှုတွေဆက်လုပ်ဖို့သမရဒေါ်နယ်ထရမ့်ကလှုံ့ဆော်နေချိန်မှာပဲအမေရိကန်ရဲ့သင်္ဘောကြီးနှစ်ဆင့်ဟာတရုတ်ကပိုင်ဆိုင်ညောင်းကြေညာထားတဲ့တောင်ကျုပ်ပင်လယ်ပြင်ထဲကကျွန်းတွေအနီးခုံမုံးလိုက်တယ်လို့အမေရိကန်ရာရှိတွေကပြောပါတယ်။ဒါဟာမဟာဗျူဟာကျတဲ့ရေချောင်းလမ်းမှာလွတ်လပ်စွာသွားလာခွင့်ကိုတရုတ်ကကန့်သတ်တယ်လို့မြင်နေတဲ့အတွက်အမေရိကန်ဘက်ကတုံ့ပြန်တဲ့လှုံ့ဆော်မှုတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ Religions for Peace RFP အဖွဲ့ကနိုင်ငံတကာဘာသာပေါင်းစုံအစိုးရကုသလေအဖွဲ့ဟာမေလ29ရက်နေ့ကပေါင်တော်မြို့နယ်ကိုတွားရောက်ပြီးနေရာတည်တည်ကိုလှည့်လည်ကြည့်ရှုပါတယ်။ဒီကုသလေအဖွဲ့နဲ့အတူမြန်မာနိုင်ငံကက်လစ်ဂန်ကျုပ်ဆရာတော် Cardinal Charles Bo ဦးဆောင်တဲ့ပြည်တွင်းဘာသာပေါင်းစုံကကုသလေအဖွဲ့သာသနာရေးနဲ့ယဉ်ကျေးမှုဌာနပြည်တော်စုဝန်ကြီးဦးအောင်ကိုလိုလည်းအတူလိုက်ပါသွားပါတယ်ခင်ဗျာ
။ဖြစ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကုချောချောသိမ်းကြီးညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယံဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။VOE ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုလှိုင်းရုံမီတာ24 40 51နဲ့လှိုင်းလာမီတာ190တွေကနေထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မှုဝေပါ။
This program has come to you from the Voice of America, Washington.